Welcome to the Voice of America in Burmese.
မင်္ဂလာပါ VOA American အသံရဲ့2024ခုနှစ်မတ်လ31ရက်နေ့တနင်္ဂနွေနေ့မနေ့ရေဒီယိုရုပ်သံအစီအစဉ်တွေကို American ပြည်ထောင်စု Washington မြို့တော် DC မြို့တော်ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီ။ဒါအပြင် VOA ရဲ့ website Facebook YouTube စာမျက်နှာတွေကပါတပိုင်းနဲ့တက်စတင်ထုတ်လွှင့်နေပါပြီ။ကျွန်တော်ကဇော်မိုးကျော်ပါခင်ဗျာဒီကနေ့မနေ့ပတ်အသံလွှင့်အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
။ဂါဇာမှာအပြစ်ရရေး Israel နဲ့ Hamas တို့ကြားဆွေးနွေးပွဲကိုကိုင်ရိုမြို့မှာတနင်္ဂနွေနေ့ပြုလုပ်မှာဖြစ်ပါတယ်။အမေရိကန်နဲ့တရုတ်ကတောင်းဆိုလို့မြမအရေးဂျာဂန်လူအဖြစ်အကူအညီပေးနေတာဖြစ်ကြောင်းထိုင်းဝန်ကြီးချုပ်ကပြောပါတယ်စစ်ကောင်စီတပ်ဖွဲ့ဝင်3ဦးဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခိုလုံကြောင်းဘင်္ဂလားဒေ့ရှ်ဒေသတွင်းသတင်းတွေမှာဖော်ပြပါတယ
်အခုလိုနောက်ဆုံးရသတင်းတွေအပြီးမှာတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့ဒို့အတန်ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကဘာအာရှနိုင်ငံရေးလျှာစီးပွားသတင်းများဥတုရာသီနဲ့အနာဂတ်ကဘာသတင်းတွေကသုတစတဲ့အပတ်စဉ်ကဏ္ဍတွေကိုစတိုက်ထုတ်လွှင့်ပေးဖို့စီစဉ်ထားပါတယ်အခုတော့သတင်းတွေကိုကိုငိမ့်ချမ်းအေးကပြောပြပေးမှာပ
ါဂါဇာစစ်ပွဲ6လတဲ့ဝင်လာချိန်မှာအပြစ်ခတ်ရဲစစ်ဖို့ကြိုးစားတဲ့အနေနဲ့ Israel နဲ့ Hamas ကြားငိမ့်ချမ်းဆွေးနွေးပွဲကိုဒီနေ့တနင်္ဂနွေနေ့မှာအီဂျစ်နိုင်ငံကိုင်ရိုမြို့တော်မှာပြန်လည်ကျင်းပမှာဖြစ်ကြောင်းအီဂျစ်က Al Qaeda ရုပ်သံသတင်းကစနေနေ့မှာကြေညာပါတယ် Israel ညှိနှိုင်းရေးကိုယ်စားလှယ်အဖွဲ့ကိုတနင်္ဂနွေနေ့မှာကိုင်ရိုကိုဆစ်လွတ်မှာဖြစ်ကြောင်း Israel အရာရှိတွေရဲ့ပြောကြားချက်ကို Reuters သတင်းမှာလည်းရေးပါတယ် Hamas အရာရှိဘက်ကတော့သူတို့အဖွဲ့ဟာ Israel နဲ့အရင်ဆွေးနွေးမဲ့အီဂျစ်ညှိနှိုင်းမှုတွေစီကရလက်ကိုစောင့်ဖို့ရှိတယ်လို့ဆိုပါတယ် Israel ဘက်ကထိုးစစ်ကိုရက်သတင်းပတ်6ပတ်ကြာရက်ဆိုင်ပေးရင် Hamas ကသူတို့ဖမ်းထားတဲ့ဒဇာဂန်130တဲကအယောက်40လွတ်ပေးဖို့ Hamas တွေရဲ့တောင်းဆိုမှုအပါအဝင်ခတ်တန်နဲ့အီဂျစ်နိုင်ငံတွေကြားဝင်ရောက်ဆောင်ရွက်ပေးနေတဲ့ Israel Hamas ကြားညှိနှိုင်းမှုတွေကိုတဆင့်တိုးဖို့ဒီဆွေးနွေးပွဲကရည်ရွယ်ပါတယ် Hamas တွေကစစ်ပွဲအဆုံးသတ်ပြီးဂါဇာကနေ Israel တပ်တွေထွက်သွားရတဲ့ဘလို့အပေးအယူလုပ်ရမလဲဆိုတာကိုနီးလန်းရှာနေတာဖြစ်ပါတယ် Israel ဘက်ကတော့ဒီအကြံပြုချက်ကိုလက်မခံဘဲ Hamas တွေကိုခြေမုံ့ဖို့ပဲပြန်လှုပ်ဆောင်မှာဖြစ်ကြောင်းလည်းပြောထားတာဖြစ်ပါတယ်ညာIsrael ကိုဒေါ်လာဘီလီယံနဲ့ချီတက်မှုရှိတဲ့ဘုံတွေနဲ့တိုက်လေနေပြပို့ဖို့ပြီးခဲ့တဲ့ရက်ပိုင်းကပဲ American ကခွင့်ပြုလိုက်တယ်လို့ဒီကိစ္စနဲ့နှိစက်တဲ့သတင်းရင်းမြစ်နှစ်ခုက Washington Post သတင်းစာကိုအတည်ပြုထားချက်ကိုကိုးကားပြီး Writer သတင်းမှာစနေနေ့ကဖော်ပြပါတယ် Israel ရဲ့တိုက်ခိုက်မှုတွေကြောင့် Gaza ကမ်းမြောင်တဝန်းကနေအိုးအိမ်စွန့်ခွာထွက်ပြေးခဲ့ရတဲ့ Palestine တပ်သားကျော်ခိုလုံနေတဲ့ Gaza တောင်ပိုင်း Egypt နဲ့ဆက်က Rafah ကိုIsrael ဘက်ကမြေပြင်ထိုးစစ်ဆစ်ဆင်မဲ့အရေး American အစိုးရစိုးရင်တကြီးနဲ့တတိပေးနေချိန်မှာပဲအခုလိုလက်နက်ပေးပို့တဲ့သတင်းထွက်လာတာပါလက်နက်ပေးပို့မှုနဲ့ပတ်သက်ပြီးသမ္မတအင်ပီရောကမှတ်ချက်ပေးဖို့ညှင်းဆိုခဲ့ပြီး Washington က Israel တိုင်ယုံကိုလည်းမှတ်ချက်ပေးဖို့တောင်းဆိုခဲ့ပေမဲ့ချက်ချင်းတုံ့ပြန်တာမျိုးမရှိသေးပါဘူးခင်ဗျာအခုအစ်စ်ပေးပို့လိုက်တဲ့စစ်ရေးအကူအညီတွေထဲမှာပေါင်2004ချိန်ရှိ MK84 အမျိုးအစားဘုံကြီး1800ကျော်နဲ့ပေါင်904ချိန်ရှိMK82 အမျိုးအစားဘုံအလုံး900ပါဝင်ကြောင်းတောက်ကြနေက Washington Post သတင်းစာကရေးပါတယ်။ Israel ကာဝေးဝန်ကြီး UF Garland ကအခုသတင်းပတ်ထဲမှာ Washington ကိုတွားရောက်ခဲ့ပြီး Israel ရဲ့လက်နက်ဆိုင်ရာလိုအပ်ချက်တွေကို American တာဝန်ရှိသူတွေနဲ့ဆွေးနွေးပြီးနောက်လက်နက်ထောက်ပံ့ရေးကိစ္စဖြစ်လာတာဖြစ်ပါတယ်ညာ။ Ukraine သမ္မတ Volodymyr Zelensky ဟာသူနဲ့ကာလအတန်ကြာလက်တွဲလာခဲ့တဲ့ထိတ်တန့်လက်ထောက်တူပါဝင်အကြံပေးအများအပြားကိုစနေနေ့ကယာရုကနေထုတ်ပယ်လိုက်ပါတယ်။2019ခုနှစ်ခေတ်ကပထမလက်ထောက်ရာထူးမှာတာဝန်ထမ်းဆောင်ခဲ့သူဆာဟစ်ရှာဖာကိုရာထူးကထုတ်ပယ်ခဲ့တာပါ။ဒါ့အပြင်စစ်သားအခွင့်အရေးဆိုင်ရာမှာကြီးကြပ်နေတဲ့အကြံပေး3ဦးနဲ့သမ္မတရဲ့ကိုယ်စားလှယ်2ဦးကိုလည်းထုတ်ပယ်ခဲ့ပါတယ်။သူတို့ကိုဘာကြောင့်ရာထူးကတွေထုတ်ရတယ်လဲဆိုတာတော့မထုတ်ပြန်ပါဘူး။အရင်ကလည်းမြို့သားလုံခြုံရေးနဲ့ကာဝေးကောင်စီအကြီးအကဲနဲ့ယူကရိန်းလက်နက်ကိုင်တပ်ဖွဲ့တွေရဲ့အကြီးအကဲတွေကိုရာထူးကနေအနားပေးခဲ့ပူပါတယ်။အချိန်ထဲမှာပဲရုရှားနဲ့စစ်ပွဲကလည်းဆက်လက်ပြင်းထန်နေပြီးတော့ရုရှားဘက်ကအီရန်ထုတ်ရှာဟက်အမျိုးအစားတက်ခတ်ရေး drone စနစ်စနဲ့ညပိုင်းကတက်ခတ်ခဲ့တာကို drone ကိုစင်ပစ်ချနိုင်ခဲ့တယ်လို့ယူကရိန်းလေတပ်ကစနေနေ့ကကြေညာပါတယ်။ဒါ့အပြင်ယူကရိန်းအရှေ့ကျန်းဒေသတွေမှာလည်းရုရှားရဲ့ဒုံးကျည်၄စင်းကျောက်ခဲ့တယ်လို့ဆိုပါတယ်။ရုရှားဘက်ကပြီးခဲ့တဲ့24နာရီအတွင်းဒုံးကျည်38စင်း၄ကျောက်တက်ခတ်မှု85ကျိန်နဲ့အပြောင်းလက်နက်ကြီးတက်ခတ်မှု68ကျိန်လုပ်ခဲ့ကြောင်း Israel စစ်တပ်က social media ကတဆင့်သတင်းထုတ်ပြန်ထားပါတယ်ညာ။
ဒီလို America န်တန်မနေ့ဖန်မြန်မာဝါသားအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိပိုင်းထိုမီတာ32 kHz 9335နဲ့9383ညပိုင်းထိုမီတာ49 kHz 6153ညပထမနိုင်ဝက်မှာလိုင်းနက်မီတာ190 kHz 1505လို့ကနေပြောထုတ်လွှင့်ပေးနေပါရရှင
် VOA ရဲ့တနင်္လာနေ့တင်ကိုဆက်လက်ကြီးညာပေးနေပါတယ်ခင်ဗျမြမအရေးမှာပြိပခဖြစ်နေတဲ့အစုအဖွဲ့တွေကြားဂျာဂန်လူဖြစ်လူသဘောဆောင်ရွက်ပေးဖို့အမေရိကန်နဲ့တရုတ်နိုင်ငံတွေကတောင်းဆိုလို့အကူအညီပေးနေရလို့ထိုင်းဝန်ကြီးချုပ်ဆရတ်တာသဝိစင်ကပြင်သစ် French 24ရုပ်သံနဲ့တွေ့ဆုံမေးမြန်းခန်းမှာပြောလိုက်ပါတယ်။မတ်လ29ရက်နေ့ကထုတ်လွှင့်တဲ့အဲ့ဒီရုပ်သံအင်တာဗျူးထဲမှာအိန္ဒိယမြန်မာနိုင်ငံကပြိပခလက်ရှိအချိန်မှာပြည်တွင်းစစ်လုံးလုံးဖြစ်နေတာမဟုတ်သေးဘူးလို့လည်းမြမပြဿနာအတိမ်နဲ့ကိုရှော့ချသုံးသပ်သွားပါတယ်။ဇန်နဝါရီလနောက်ပိုင်းမှာအမေရိကန်သမ္မတဂျိုးဘိုင်ဒန်ရဲ့အမျိုးသားလုံခြုံရေးအကြံပေးဂျိတ်ဆူလီဗန်နဲ့တရုတ်နိုင်ငံကြားရေးဝန်ကြီးဝန်ကြီးတို့ထိုင်းနိုင်ငံမှာလုပ်ခဲ့တဲ့သီးသန့်တွေ့ဆုံပွဲအပြီးမှာသဝိစင်ကနှစ်ဦးစလုံးနဲ့သီးခြားစီတွေ့ဆုံခဲ့ရမှာမြန်မာနိုင်ငံရေးကိုထက်သွင်းဆွေးနွေးခဲ့တယ်လို့ပြောပါတယ်။အဲဒီမှာသူတို့ကထိုင်းနိုင်ငံကိုမြန်မာအရေးမှာဂျာဂန်ကူညီပေးဖို့တောင်းဆိုခဲ့တယ်လို့ဆိုပါတယ်။ထိုင်းဟာဗက်မလိုက်တဲ့ဂျာနီနိုင်ငံတစ်ခုအနေနဲ့မြန်မာပြည်နာမှာတောက်လောင်နေတဲ့စစ်မီးကိုအရှိန်မမြင့်စေဖို့တိုက်နိုင်သမျှကူညီနိုင်မယ်ဆိုတာကိုနိုင်ငံအများစုကသဘောတူထားတယ်လို့သူယူဆထားကြောင်းထိုင်းဝန်ကြီးချုပ်ကပြောပါတယ်။ပြဿနာကိုပြည်တွင်းစစ်ဖြစ်လုံးလုံးလျားလျားမကြီးထွားသွားအောင်ထိုင်းနိုင်ငံအနေနဲ့ဘယ်လိုကဏ္ဍကနေပါဝင်နိုင်လဲဆိုတာကိုလည်းအာရုံစိုက်သင့်တယ်လို့သူကဆိုပါတယ်။ကျွန်တော်တို့ဆွေးနွေးသင့်တဲ့ပထမဆုံးစကလုံးကတော့လူသားချင်းစာနာထောက်ထားမှုအကူအညီပဲလို့ထိုင်းဝန်ကြီးချုပ်ကအင်တာဗျူးထဲမှာဖြေသွားပါတယ်။အကူအညီလိုတဲ့သူတွေလည်းကူညီမယ်လို့ဆိုပါတယ်ခင်ဗျာ။ရခိုင်တပ်တော် A နဲ့တိုက်ပွဲတွေကြောင့်မြန်မာစစ်ကောင်စီတပ်သား3ဦးဟာစနေနေ့မနေ့ပိုင်းကဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခိုလုံလာခဲ့ကြတယ်လို့ဘင်္ဂလားဒေ့ရှ်သတင်းတွေမှာဒေသခံအာဏာပိုင်တွေရဲ့ပြောဆိုချက်ကိုကူးကားပြီးဖော်ပြကြပါတယ်။ရခိုင်ပြည်နယ်နဲ့နယ်နိမိတ်ချင်းထိစပ်နေတဲ့စစ်တကောင်းပြည်နယ်ဘန်ဒဘန် KI 9 Country မှာထွက်ပြေးလာသူတွေကိုဘင်္ဂလားဒေ့ရှ်နယ်ခြားစောက်တပ်ဖွဲ့ကလက်နက်ဖြုတ်သိမ်းပြီးသူတို့ကိုဘေးကင်းလုံခြုံတဲ့နေရာမှာခိုလုံခွင့်ပြုထားတယ်လို့ဆိုပါတယ်။ထွက်ပြေးလာသူ3ဦးကိုဘင်္ဂလားဒေ့ရှ်နယ်ခြားစောက်တပ်ဖွဲ့ကထိန်းသိမ်းထားကြောင်းကိုဒေသအရာရှိမိုဟာမက်ဇကာရီကဘင်္ဂလားဒေ့ရှ်အခြေစိုက် Daily Star သတင်းစာကိုအတည်ပြုထားပါတယ်။မြန်မာတပ်ဖွဲ့ဝင်တွေဟာရခိုင်ပြည်နယ်မြောက်ပိုင်းကဘူဒီတောင်မောင်တော်မြို့နယ်တွေရဲ့အထက်ဖက်တွန်ဘရူးနယ်ဆက်ကိုနာပါရာကတစ်ဆင့်ဝင်ရောက်ခဲ့ကြတာလို့ပြောပါတယ်။ကော့ဘဆာတက်ခ်နက်နဲ့စိန့်မာတင်တလျှောက်နတ်မြစ်ကိုဖြတ်ပြီးမြန်မာဘက်ချက်မှတိုက်ပွဲတွေဖြစ်ပွားနေတဲ့အတန်တွေကြားနေရတယ်လို့လည်းအဲ့ဒီကဒေသခံတွေရဲ့ပြောကြားချက်ကိုကိုးကားပြီးဘင်္ဂလားဒေ့ရှ်သတင်းတွေမှာရေးပါတယ်။မတ်လ17ရက်နေ့တုန်းကလည်းမြန်မာနယ်ကြားစောက်ဂျဲတပ်ဖွဲ့ဝင် 189 ဦးထက်မနည်းဘင်္ဂလားဒေ့ရှ်နိုင်ငံပတ်ချန်းကိုထွက်ပြေးခိုလုံခဲ့ကြပြီးသူတို့ကလက်ရှိတိုင်ဘင်္ဂလားဒေ့ရှ်မှာခိုလုံနေဆဲဖြစ်ပါတယ်။အဲ့ဒီမတိုင်ခင်ကဘင်္ဂလားဒေ့ရှ်နိုင်ငံနယ်စပ်ကိုဖြတ်ကျော်ဝေရောက်ခိုလုံလာတဲ့မြန်မာနယ်ကြားစောက်တပ်ဖွဲ့ဝင်အများစုပါတဲ့မြန်မာနိုင်ငံသား330ဦးကိုတော့ဖေဖော်ဝါရီ15ရက်နေ့တုန်းကမြန်မာနိုင်ငံဘက်ကိုပြန်ပို့ခဲ့ပါတယ်ညာ။ဂျမိုင်းအရာဆိုရင်မှုတွေရှိနေတဲ့ဂျာမာပဲပုပ်ဟမ်မင်းကြီးဖရန်စစ်ဟာကက်သလစ်သာသနာရဲ့အချိန်အကြာဆုံးဝတ်ပြုဆုတောင်းပွဲတစ်ခုဖြစ်တဲ့စနေနေ့ညပိုင်းအီစတာဝတ်ပြုပွဲကိုနှစ်နာရီကျော်ကြာတက်ရောက်ကြီးမှုဆုတောင်းပေးခဲ့ပါတယ်။သက်တော်88နှစ်ရှိပြီဖြစ်တဲ့ကက်သလစ်ခရစ်ယာန်ဘာသာဝင်ရဲ့အကြီးကဲဟာအခုလပိုင်းတွေထဲဂျမိုင်းရဲ့ရုပ်ရော်လာမှုတွေစတိုက်ကြုံတွေ့နေရတာပါ။တောက်ကြနေ့ကလည်းရောမမျိုးကကော်လိုစီယံအမိုးပွင့်ဘဲဥပုံတရံဆဲယုံကြီးထဲမှာကျင်းပတဲ့ခရစ်တော်ကားစင်တင်ခံရတဲ့နေ့Good Friday ဝတ်ပြုပွဲကိုနောက်ဆုံးမိနစ်ပိုင်းလိုကြမှကျမရဲ့အကြောင်းပြချက်နဲ့မတည့်ရောက်နိုင်ခဲ့ပါဘူး။စနေညမှာတော့ Vatican နန်းတော်ထဲကအထင်ကြီးကစိန့်ပီတာဘာဆီလီကာကျောင်းတော်ကြီးမှာကျင်းပတဲ့ဝတ်ပြုပွဲကိုတည့်ရောက်နိုင်ခဲ့ပေမဲ့သူ့အတန်ကတစ်ခါလေမှတိမ်းသွားသလိုအသက်ရှူမွားသလိုဖြစ်နေတာကိုတွေ့မြင်ခဲ့ရပါတယ်။ဒါပေမဲ့ပုပ်ယိုဟန်မင်းကြီး Francis ဟာတမျက်နာကျော်ရှည်လျားတဲ့ကိုကျင့်သီလဆိုင်ရာတရားတော်အပါအဝင်သူပြစ်စင်လာတဲ့တရားတွေကိုအဆုံးထိမွေ့ချနိုင်ခဲ့ပြီးပရိသတ်ကိုပြုံးပြီးလက်ဝေရမ်းပြကဘီတက်ကလထိုင်နဲ့ပြန်လဲထွက်ခွာသွားခဲ့ပါတယ်။ပုံရမင်းကြီးဟာဒီနေ့တနင်္ဂနွေနေ့မှာတော့စိန့်ပီတာယဉ်ပြင်ကဆူတောင်းပွဲကိုဘာဆီလီကာကျောင်းတော်လေသာဆောင်ကတဆင့်တနစ်မှာနှစ်ချိန်ချင်းမြင့်တဲ့ကောင်းချီးမင်္ဂလာနဲ့တဝင်းလောက်ကိုဖတ်ကြားပြီး Easter ပွဲတော်ကိုအဆုံးသတ်ဖို့စီစဉ်ထားပါတယ်။ Easter ပွဲတော်ဟာခရစ်ယာန်ဘာသာဝင်တွေအထွတ်မြတ်ထားတဲ့ရေးကြီးဘာသာရေးပွဲတော်တစ်ခုဖြစ်ပြီး Easter တနင်္ဂနွေနေ့မှာခရစ်တော်တဖန်ပြန်ရှင်သန်ထမြောက်တော်မူတဲ့အထိမ့်မှတ်ယုံကြည်ကျင့်ပကြတာဖြစ်ပါတယ်ခင်ဗျာ။
သတင်းတွေကိုကိုငိမ့်ချမ်းအေးပြောပြသွားတာပါ VO ရဲ့တနင်္ဂနွေနေ့မနေ့ဘက်တန်လွဲ့စီစဉ်ကိုဆက်လက်ကြည့်ရှုနားတော်တာဆင်နေရတာပါအခုတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပါတော့မယ်ပထမအဦးဆုံးကတော့ဒုအတန်းအစီအစဉ်ဖြစ်ပါတယ်ဒီတစ်ပတ်မှာတော့ကျန်းမာရေးဆောင်ရှောက်မှုယိုယွင်းနေတဲ့မြန်မာနိုင်ငံမှာအနာကြီးရောဂါတွေအတွက်ဆေးကုသမှုရရှိဖို့ပုံမခက်ခဲနေတဲ့အခြေအနေကို Frontier မြန်မာရဲ့ဒုအတန်းအစီအစဉ်မှာတင်ပြထားပါတယ်
ကြောက်ခံတာငါပြရမှာဒီနိုင်ရောကကျေလို့ငါ့ကိုပြစ်သွားကြတယ်
မန္တလေးရဲ့ဖြစ်လာတဲ့ရောမသိသွားတဲ့ခီတော်ကြီးတောင်းချီအရင်းရောခံတော့ရင်းရောခံတယ်
အနာကြီးယောဂဟာကမ္ဘာနိုင်ငံအများစုမှာကင်းစင်ပြောက်ွယ်သွားပြီဖြစ်ပါတယ်။ဒါပေမဲ့မြန်မာနိုင်ငံမှာတော့အခုချိန်ထိကိုကျန်ရှိနေသေးပါတယ်။ယောဂပြောက်ကင်းအောင်ကုသနိုင်သူတော်တော်များများကလည်းနောက်ဆက်တွဲမတန်ဆွမ်းမှုတွေနဲ့ပဝင်းကျင်ရဲ့ဖဲကျင်ထားမှုတွေကိုခံစားနေရပြီးအခုလိုအချိန်မှာတော့ရှင်သန်ရက်တီပိုတောင်ခက်ခဲနေကြပါတယ်။မင်္ဂလာပါရှင်မြန်မာနိုင်ငံတဝန်းကလူ့ခွင့်ရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတဲ့ဒို့အတန်အပတ်စဉ် podcast အစီအစဉ်ကနေကြိုဆိုပါရစေဒီအစီအစဉ်ကို foundation hero တွေကကူညီပံ့ပိုးပေးထားတာပါဒီတစ်ပတ်အစီအစဉ်ကိုတော့ဒို့အတန်ရဲ့သတင်းတောက်တွေကရေးသားတင်ဆက်ပေးထားပါတယ်ဆောင်းမအတွင်းနှုံချုံရေးအခြေအနေတွေကြောင့်နာမည်တွေကိုပြောင်းလဲအသုံးပြုထားပါတယ်ရှင
်ကျွန်တော်ကအဲဒီ3နှစ်ပြည့်မှာပေါ့အဲ့လည်းဘာဖြစ်ကြည့်ရလဲလူကြံကြောင်းကျွန်တော်ဘူးပုံမှန်နေပါတယ်ကျွန်တော်ကတင်ညာတက်ကြီးကြည့်နေတယ်ကျွန်တော်ကပြည့်ကျင်တဲ့တင်ညာတက်ကျွန်တော်ကရှားဝင်ကြည့်နေတာမြန်မာနိုင်ငံကဖြစ်နေပြီမြန်မာလူကြီးဖြစ်မှာအဲသူတို့အဲ့လိုကျွန်တော်ကိုပြောတော့ရတယ်ဘူးကတနေ့နဲ့တနေ့ကကျွန်တော်ကိုခေါ်ပြောမှုအားနေလာတယ်ပေါ့အဲ့တော့ကျွန်တော်သူတို့ကရှောင်းပဲရောင်းပဲလုပ်တဲ့အခါကျတော့လည်းရှောင်းမတက်တော့တာပါရှောင်းဝင်ဆိုတဲ့ဥစ္စာလည်းကျွန်တော်မေ့လိုက်ရတာပေါ့
လွန်ခဲ့တဲ့နှစ်30ကျော်သူအသက်73နှစ်အရွယ်မှာပဲကိုမောင်မောင်ဟာအနာကြီးယောဂါကူးစက်ခံနေရပါတယ်။ယောဂါဘယ်လိုရလာတယ်လဲဆိုတာကိုတော့သူမသိပါဘူး။အဲဒီနောက်တိတ်မကြခင်မှာပဲသူကျောင်းကထွက်လိုက်ပါတယ်။ခြေထောက်မှာဒဏ်ရာတစ်ခုရခဲ့ပြီးခြေထောက်ကထုံနေတော့သတိမထားမိလိုက်ပါဘူး။အနာကပိုဆိုးလာပြီးဒူးအောက်ပိုင်းကနေသူ့ခြေထောက်ဖျက်လိုက်ရပါတော့တယ်။သူမိသားစုဟာယောဂအကြောင်းနားမလည်ပေမဲ့တခြားမိသားစုဝင်တွေစီယောဂကူးမှဆိုပြီးသူ့ကိုအနာကြီးယောဂဆောက်ရှောက်ရေးခေဟာစီပို့ခဲ့ပါဗျ။ပထမ
ဦးဆုံးကတော့ထက်ချင်းပြန်ပြီးတော့ခံစားတာငါ့ပြရမှာဒီနာယောဂကျေလို့ငါ့ကိုပြစ်သွားကြတယ်။ဆောင်းပြစ်သွားကြတယ်ငါမိဘတော့ငါ့ကိုလက်မခံခြင်းဘူး။အဲ့ဒါကြီးတော့ကျွန်တော်ဝမ်းနေပါရဲ့။ဘုရားအဲ့ဒီကအတီလို့ညီလို့ရတယ်တိတ်ကူးကြတာကတိတ်ပြီးတော့ဒီနာယောဂနဲ့ပတ်သက်ပြီးတော့တိတ်ပြီးတော့မပြရဘူးနော်။
နာကြီးယောဂဟာဘက်တီးရီးယားကြောင့်ဖြစ်တဲ့ကူးစက်ယောဂတစ်မျိုးဖြစ်ပေမဲ့လွယ်လွယ်နဲ့မကူးစက်ပါဘူးကူးစက်တာကိုစောစောသိခဲ့ရင်လေဆေးပေါင်းကုသနည်းနဲ့ပျောက်ကင်းအောင်ကုသနိုင်ပါတယ်ဆေးကုသမှုစောစောခံယူတဲ့ယောဂတွေဟာ၃ရက်သို့မဟုတ်တစ်ပတ်အတွင်းမှာတခြားသူတွေစီမပြန့်ပွားနိုင်ပါဘူး၆လကနေတစ်နှစ်အတွင်းယောဂအရှင်းပျောက်ကင်းနိုင်ပါတယ်ဆေးကုသမှုခံယူခဲ့တဲ့ကိုမောင်မောင်မှာယောဂအကြာကြီးမရှိခဲ့ပေမဲ့အနာကြီးယောဂနဲ့ဆိုင်တဲ့မတန်ဆွမ်းမှုကတော့သူ့မှာရှိနေပါသေးတယ်။အခုတော့ကိုမောင်မောင်ဟာရန်ကုန်တိုင်းမရမ်းချောင်ကျေးရွာကအနာကြီးယောဂတဲ့တွေခိုးလို့ရမေတ္တာပရာဟိတခေဟာမှာနေထိုင်ပါတယ်။သူ့အမျိုးသမီးနဲ့ဒီခေဟာမှာတွေ့ခဲ့ကြပြီးအခုတော့သူတို့မှာကလေး၅ယောက်ထွန်းကားထားပါတယ်။သူတို့မိသားစုဟာအစိုးရကပေးတဲ့နေ့စဉ်ထောက်ပံ့ကြေးအမေရိကန်ဒေါ်လာ20စင့်နဲ့ညီမျှတဲ့မြန်မာငွေ900ကျပ်ကေဟာကပေးတဲ့သူ့အတွက်ထမင်းပုံစံတစ်ခုနဲ့ကျောင်းတက်နေတဲ့သူ့သား2ယောက်အတွက်2ယောက်စာစုစုပေါင်း3ယောက်စာနဲ့ရက်တည်နေကြပါတယ်။မယင်းဆောင်မေတ္တာပရာဟိတကေဟာကို1995ခုနှစ်မှာအနာကြီးယောဂကြောင့်ကိုယ်လက်မတန်ဆွမ်းဖြစ်ပြီးလောက်ကင်မစားနိုင်တဲ့လူတွေမိသားစုကြောထောက်နောက်ခံမရှိတဲ့လူတွေအတွက်ထူထောင်ခဲ့ပါတယ်။အဲဒီကိဟာမှာခိုးလုံသူတက်ကြီးရွယ်ကိုတရားဝင်ခြင်းနဲ့မိသားစုအစု30လောက်ရှိပါတယ်။တနိုင်ငံလုံးကအလှူရှင်တွေရဲ့လှူဒန်းမှုတွေနဲ့ရက်တည်နေတဲ့ကိဟာဟာကိုဗစ်ရောဂါနဲ့အာနာသိမ့်တာကစပြီးနောက်ဆက်တွဲဖြစ်လာတဲ့စီးပွားရေးပြိုလဲမှုတွေကြောင့်အရင်ရရှိတဲ့လှူဒန်းမှုတွေရဲ့ထပ်ဝက်လောက်သာရရှိနေပါတယ်။ကိဟာဥက္ကဋ္ဌဦးလာထီကလူတိုင်းကိုထောက်ပတ်နိုင်ဖို့ပို့ပြီးခက်ခဲလာတယ်။အထူးသဖြင့်နောက်ဆက်တွဲမတန်ဆွမ်းမှုတွေနဲ့တက်ကြီးယောဂတွေအတွက်ဆေးကုသဖို့လိုအပ်တဲ့အခါပို့ခက်ခဲတယ်လို့ပြောပါတယ်
။ဘူးအပွဲကြီးဆက်လေရလုံးဝမရှိတော့ဝန်ထမ်းမထားနိုင်။ဒီလောက်ဝန်ထမ်းလေးတွေလည်းရည်ရည်ကြတာပေါ့။အခက်ခဲတော့အပြည့်အစုံအများကြီးပဲ။ဒီမှာဒီလိုရည်ရည်ဖြစ်လာရင်ရောမှာပြီးသွားလဲပြီးတော့ဒီအကြောင်းရှိပြည့်ရတာရတော့ပြဿနာညို့လေညို့ဆေးဝင်လိုက်ပို့ရမှာပါ။ပေါ်တော့ရင်အဲကားမားသုံးနိုင်တဲ့အခက်ခဲကြီးကဆက်လို့ရှိ
ဒီအမေရောခံလူတွေအတွက်ပြဿနာတစ်ခုကဘဝရည်တည်ရခက်ခဲတာပါပဲတချို့ဆိုရင်ဟင်းစားအတွက်အနီးနားတော်တွေကနေအရွက်ခူးကြရပါတယ် ကိုမောင်မောင်လည်းလျှက်စစ်ပစ္စည်းအတူစားရပြင်ပြီးဝင်ငွေကြိုးစားရှာရပါတယ်။ဒါပေမဲ့ယောဂကြောက်လို့သူ့စီမှာပြင်ဖို့ကိုလူအများစုကမဝင်ရဲကြပါဘူး။အပြင်မှာအလုရှာရင်လည်းအဲ့ဒီတုံ့ပြန်မှုတွေကိုသူရပြန်ပါတယ်။ခွဲခြားဆက်ဆက်မှုကကိုမမောင်လိုလူတွေကိုဝင်ငွေရဖို့တားဆီးနေပါတယ်။ဒါအပြင်အနာကြီးယောဂတစ်ခါမှမဖြစ်ဘူးတဲ့။သူတို့ရဲ့ကလေးတွေနောက်ကိုအဲ့ဒီခွဲခြားဆက်ဆက်မှုတွေကလိုက်ပါနေပါသေးတယ်။မယန်းဆောင်သူတယောက်ဖြစ်တဲ့မဖူဖူးရဲ့အရွယ်ရောက်ပြီးကလေးနှစ်ယောက်ဟာဆက်ယုံအလုပ်တွေအများကြီးရှောက်ခဲ့ပူပါတယ်။သူတို့နောက်ကျပုံရိပ်ကိုဖျောက်ဖျက်ထားမှပဲအလုပ်ရကြပါတယ်။
မရင်ကြောင်တွေ့လို့ရှိရင်အိုက်ဆာယောဂအပြေခံလိုက်တယ်သူကလည်းဆက်ပြီးမခေါ်တော့ဘူးဒီနေ့ယူအာနာမယ်နဲ့ဆောက်လို့ရှိရင်တော့ရတယ်ဒုညတကောင်ရင်းကဒုညတကောင်ရင်းကသူနဲ့နောက်ဆက်ပုံကားပြီးတော့တောလျှောက်ကြတယ
်ဒီလိုခွဲခြားဆက်ဆက်မှုတွေကြောင့်ပဲမရရင်လားဟာသူ့ရဲ့အရွယ်ရောက်ပြီးသားသားသမီးတွေကိုအလုံးလုံးဖို့မန္တလေးပို့ခဲ့တာပါသူအသက်12နှစ်အရွယ်မှာအနာကြီးယောဂကူးဆက်ခံရပြီးလက်တစ်ဖက်ပျက်စီးခဲ့ရပါတယ်အခုသူဟာမန္တလေးနဲ့မိုင်30ဝေးတဲ့မယန်းဆောင်လိုအနာကြီးယောဂခေဟာတစ်ခုဖြစ်တဲ့နဒမြန်ရွာမှာနေထိုင်ပါတယ်
။တာသမီးရဲ့အကုန်လုံးကမန္တလေးမှာဟိုအနာကြီးဆိုင်လို့ဟိုဘက်မင်းဆိုင်လို့အကင်းဆိုင်လို့အဲ့လိုလုပ်လို့ရပါဘော။အတိအကျကလေးရဲ့ပြည်မပေးဘူးဒီရောဒီရောအဲ့လိုအတိမပေးရဘူးလေ။အဲ့ဒါပဲလေဒါကြောင့်လက်ကမနိုးရောလက်ကမဆိုတဲ့ကလေးကမခေါ်ရဲဘူးလေ။ကလေးကမပြောရဲဘူးဆိုတော့အဲ့လိုကြောက်ကြတာဒီရောကတော့မပြောရဲကြဘူး။ကိုရောကလည်းမပြောမှာတော့မကြောက်ဘူးလေ။တော်နာတော့အရင်ကမဖက်ရော။
အနာတိန်နာတိုက်ပွဲတွေနဲ့အတူစီးပွားရေးပြိုလဲမှုတွေကန့်တတ်မှုတွေကြားထဲမှာအနာကြီးယောဂနဲ့ပတ်သက်ပြီးလှုပ်ဆောင်ကြတဲ့အဖွဲ့အစည်းတွေဟာရက်တန့်ကုန်ပါတယ်။နိုင်ငံတကာအဖွဲ့အစည်းတွေကအရေးပေါ်ကိစ္စတွေနဲ့လူသားချင်းကူညီထောက်ထားမှုကိစ္စတွေကိုအာရုံစိုက်ကြပြီးပြည်တွင်းအဖွဲ့တွေကလည်းလုပ်ငန်းလည်ပတ်ဖို့လုံလောက်တဲ့လှူဒါန်းမှုတွေမရကြပါဘူး။ဒီစီနီဟာအနာကြီးယောဂတဲ့တွေနဲ့နောက်ဆက်တွဲမတန်ဆွမ်းမှုကိုခံစားနေရသူတွေကိုကူညီပေးမှာတက်ရမှုရှိနေပါတယ်။ဒါပေမဲ့ဒီစီနီမှာအနာကြီးယောဂဟာလူများမသိပဲတံမှန်တက်ပူပြီးပြန့်နှံ့နေနိုင်ပါတယ်။မြန်မာနိုင်ငံဟာအနာကြီးယောဂပြဿနာရှိနေသေးတဲ့နိုင်ငံအ ਨੇ စုတွေကတနိုင်ငံမှာကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးရဲ့အဆိုအရ2020မှာတော့မြန်မာနိုင်ငံမှာယောဂအသစ်တွေ့ရှိမှုဟာတစ်နှစ်ကို1800အထိကျဆင်းသွားတာတွေ့ရပါတယ်။အဲဒီချိန်ကစပြီးယောဂအသစ်တွေ့ရှိမှုတွေကျဆင်းသွားခဲ့ပေမဲ့အမျိုးသားညီညွတ်ရေးအဆိုအရရဲ့အနာကြီးယောဂထိန်းချုပ်ရေးအဖွဲ့ကဒေါက်တာဝိုင်းကတော့ယောဂကူးစက်မှုအသစ်တွေများနေမယ်လို့ယုံကြည်ထားပါတယ်။
နောက်တစ်ခုကကြတော့လေဒီအာမန်ချင်းကျမရေးဆောင်ရှောင်းမှုပြီးနေနိုင်တာတောင်မှပဲအနာရောဂါကိုပေါ့ကျမတို့ဒါဟိုစနစ်တကျလိုက်ပြီးတော့လိုက်လံရှာဖွေပြီးတော့ဆော့ဆော့တိဆော့ဆော့ကုပေါ့နော်ဒီလိုအာနီးဗျူဟာရင်းနဲ့တော့ဟာအခုလိုအနေထားမျိုးကြတော့ပေါ့နော်ဒီလုံးဝကို conflict ဖြစ်နေရဲ့အဲစစ်ဖြစ်နေရဲ့ဆိုတဲ့အနေထားမျိုးဆိုတဲ့အခါကြတော့ဒီယောဂါဖြစ်တဲ့သူကိုလွယ်လွယ်ကူကူတွေ့နိုင်ဖို့ဆိုတဲ့ဟာကအဲခက်ခဲလာတယ်ပေါ့ဟိုဒီအနာရောဂါကတော့ကုဆက်ခံရသူကတော့နှစ်စဉ်တိုးပွားနေမှာပဲဖြစ်ပါတယ်တိုးပွားလာမယ်လို့တော့ယူဆရတယ်ပေါ့နော
်အနာကြီးယောဂါကိုလူတွေပိုနားလေခဲ့ရင်ယောဂါပြန်ပွားတာနဲ့ယောဂရှင်ရဲ့ဘဝကိုပျက်စီးစေတဲ့ခွဲခြားဆက်ဆံမှုတွေကိုလည်းတားဆီးနိုင်မှာပါခက်ခဲတဲ့ကာလမှာကိုမမောင်အတွက်လုံနိုင်တာကတော့သူ့မိသားစုကိုစူးစမ်းထောက်ပံ့ဖို့ပါပဲ။ပြီးတော့ကလေးတွေပုံမှန်ဘဝနဲ့နေထိုင်နိုင်ဖို့သူတို့ကြီးလာတဲ့အချိန်မှာသူနဲ့ဝေးရာပို့ဖို့ပါပဲ
။တို့ကြောင့်ကြီးလို့ရှိရင်တော့ကျွန်တော်နဲ့တူကလေးတွေတယောက်မှမထားပါဘူး။ကလေးတွေကြော်လေးတွေယူကျွန်တော်ပို့မှာပါ။ကျွန်တော်နဲ့နေကျွန်တော်ရဲ့အမေတက်ကြီးကသူတို့နောက်ကိုလိုက်နေပါလိမ့်။တရားကြီးဝင်းကျင်မှာကိုကျွန်တော်ကကျွန်တော်အတိုင်းရရလာရင်ကျွန်တော်ပြရဝင်းကျင်မှာကျွန်တော်မနေသေးဘူးကျွန်တော်သာသမီကြီးကိုအဖြစ်မခံနိုင်ဘူးကျွန်တော်ကအဲ့လိုဆုံးဖြတ်လိုက်တာပေါ့ကျွန်တော်သာသမီကြီးကျွန်တော်ဒီနားမှာကျွန်တော်လိုပဲအမေတက်ကြီးဆရာဝန်နဲ့ကျွန်တော်ခံနိုင်အောင်ကျွန်တော်သာသမီကြီးကိုအမြန်ရောင်းကလာတာကလေးသူပြရလူကြီးကျွန်တော်လိုကြီးအဖြစ်မခံနိုင်ကျွန်တော်ဆန္ဒကတော့အဲ့လိုရှိတယ်ပေါ့
ချိုးတန်ရဲ့ဒီတစ်ပတ်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။နားဆင်သူတွေရဲ့လူမှုကွန်ရက်ပေါ်ကနေဝေဖန်ကြံပေးတာတွေကိုလည်းကြိုဆိုပါရစေ။နောက်တစ်ပတ်မှထုတ်လင်းမယ့်ဒိုးတန်ပေါ့ဒ်ကတ်ကိုလည်းစောင့်မျှော်နားဆင်ပေးကြပါအောင်ရှင်
။ VOA အစီအစဉ်တွေကိုရေဒီယိုရုံးမြင်တန်ကြားလို့ပြင် Facebook စာမျက်နှာကနေပြီးတော့လည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာဝိုင်း Facebook စာမျက်နှာလိပ်စာကတော့
facebook.com/voaburmese ဖြစ်ပါတယ်။တင်းငွေ VOA ရဲ့တင်းငွေနေနေနဲ့ဖက်အတောင်လဲအစီအစဉ်ကိုဆက်လက်တင်ဆက်နေတာပါ။အခုတော့ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်ကိုတင်ဆက်ပါမယ်။မြန်မာစစ်တပ်ပေါ်ယုံကြည်အားကိုးမှုဘာကြောင့်နည်းလာကြပါသလဲ။ပြည်သူအများရဲ့ပြန်လဲယုံကြည်မှုရအောင်ဘယ်လိုအပြောင်းလဲတွေလုပ်ရပါမလဲ။ဒီမိုကရေစီလူ့အခွင့်အရေးနဲ့ခေတ်ပြိုင်ကမ္ဘာအစီအစဉ်မှာအမေရိကန်စစ်တပ်ကငြိမ်းချမ်းဒုတိယဗိုလ်မှူးကြီးဒေါ်မင်းမီဝင်းဘတ်ကိုဦးတင်မောင်တန်ကမေးမြန်းပြီးတင်ပြထားပါတယ်။
ဒီမိုကရေစီလမ်းကြောင်းကိုရှောက်မယ်ဆိုရင်လိုင်ရောညီထွေတဲ့ institution တွေရှိရမှာပါဒီတော့စစ်တပ်အဖွဲ့အစည်းကလည်းဒီထက်မှပါတဲ့တစ်ခုဖြစ်ပါတယ်ဒီကနေ့ကျွန်တော်တို့ဆွေးနွေးကြမယ့်အကြောင်းအရာကတော့မြန်မာစစ်တပ်နဲ့အဖွဲ့အစည်းရေးရာအကြတဲ့ဖြစ်ပါတယ်ဆွေးနွေးပေးဖို့ကျွန်တော်ဖိတ်ခေါ်ထားသူကတော့ဒုတိယပုဂ္ဂိုလ်ကြီးပမောက္ခဒေါ်မီမီဝင်းဘတ်ဖြစ်ပါတယ်မင်္ဂလာပါဆရာမခင်ဗျာ
မင်္ဂလာပါရှင်ကျမဒုတိယဗိုလ်မှူးကြီးအငိမ့်စားတော့ဖြစ်သွားပါပြီလို့ပြောချင်ပါတယ်နောက်ကျမမစခင်ပေါ့နော်ကျမ disclaimer လေးတခုပြောချင်ပါတယ်ကျမအခုဒီနေ့ပြောသွားတဲ့သုံးသက်ချက်တရားပေါ့နော်ကျမပုဂ္ဂိုလ်တရားအနေနဲ့ပြောတာပါဟိုဘယ်အခွင့်အရေးမှာကိုစားပြုပြီးတော့ပြောတာမဟုတ်ပါဘူးလို့ပြောချင်ပါတယ
်ဟုတ်တယ်ခင်ဗျဆရာမဟုတ်တယ်အခွင့်ကာလလို့ပြောရမှာပေါ့နော်ဦးသိန်းစိန်လက်ထက်မှာလည်းဆရာမမြန်မာစစ်တပ်နဲ့အလုံးနည်းနည်းပါးပါးလုပ်ခဲ့မှုတာလေးတွေလည်းရှိပါတယ်ဒီတော့မြန်မာစစ်တပ်ဟာအဖွဲ့စည်းပိုင်းနဲ့ကျင့်သုံးပိုင်းအရာအကြတဲ့တဲ့ကိုကြောက်နေသလားဒါမှမဟုတ်ရင်သူတို့ကစစ်တပ်ဆိုတဲ့အဖွဲ့စည်းကိုဟုတ်ပါသေးရဲ့လား
ဟုတ်ကဲ့ကျမအဲ့ဒီဟိုနင်းပေါ့နော်2013ကနေပြီးတော့2020အထိစစ်တပ်နဲ့ engagement တွေရှိခဲ့တယ်အဲ့ဒီအချိန်မှာကျမဘာတော့တွေ့လဲဆိုတော့စီကန်းရှိရဲဆိုတဲ့ဥစားနဲ့အကြောက်စိတ်တရားနဲ့သူတို့မှားတယ်မှားတယ်သူတို့ကအကြောက်စိတ်ကဟိုနင်းစီကန်းရှိတယ်လို့သူတို့စိတ်ထဲမှာတင်တယ်။အနောက်ပြည်လေပြောသူတို့ရဲ့ officer တွေက promotion ရဖို့အတွက်သူတို့အတွက်ပါလေယာရုတိုးတက်ဖို့အတွက်ပို့ပြီးတော့ focus ရမ်းနဲ့အဓိကပေးပြီးတော့တခြားဥစ္စာတွေအောက်မှာရှိတဲ့ကိုယ့်ချင်းအောက်မှာရှိနေတဲ့စစ်သားတွေကိုကောင်းကောင်းပြုစုပြီးတော့သူတို့ကိုပါလေဟိုနေပြုထောင်ပေးတာပေါ့နော်ဟုတ်ကဲ့အရာရှိတယောက်အနေနဲ့အဲ့ဒီဥစ္စာကိုသူတို့သိပြီးတော့မလုပ်ဘူးသူတို့လုပ်တာကနောက်ပြီးတော့ဟို cult တယ်လို့မျိုးပဲသူတို့က blood brother ပေါ့နော် blood brother ဆိုပြီးတော့အဲ့ဒီ batch တွေနဲ့ဘာတွေနဲ့လုပ်တယ်အဲ့ဒီဥစ္စာတွေကတကယ်တော့တကယ်professional ဖြစ်တဲ့စစ်တပ်အဖွဲ့တစ်ခုရဲ့လုပ်နေလုပ်တာနေမဟုတ်ဘူးဆိုတော့ကျွန်မတို့အားတွေ့တယ်အဲ့လိုမျိုး organization ကဒီလိုမျိုးစစ်တိုက်တဲ့အခါမှာဘယ်လိုမှမအောင်မြင်ဘူးမတိုက်နိုင်ဘူးဆိုတော့ကျွန်တော်တို့ organizational behavior ဟိုဗါလဲ theory နဲ့ပြန်ကြည့်လိုက်လို့ရှင်အဲ့ဒီဥစ္စာဘယ်လိုမှမအောင်မြင်နိုင်တဲ့အလေအထားကြီးပေါ့နော်စီကန်းနေဆိုတော့ကျွန်မရောက်မလို့အဲ့ဒီကကျွန်မအမြဲတမ်းဗါလဲတန်တရားရှိတယ်အခုကျတော့ကျွန်မရဲ့အဖြေကိုပြီးသွားပြီ
ဟုတ်ကဲ့ဆရာမကုလသမဂ္ဂမနယဆရာလူခွေရေအထူးသံပံပေါ့နော်တမ်အန်ဒရူးစလည်းမြန်မာစစ်တပ်ကတဲ့ရာဇဝတ်မှုဂိုင်းဖြစ်နေပြီဆိုပြီးတော့ဒီလိုပြောခဲ့ဘူးပါဆရာမဘလို့ထင်ပါလဲ
ဟုတ်တယ်အန်ဒရူးပြောတာနဲ့ကျွန်မသူနဲ့ပါလဲသဘောတူတယ်ဘာလို့လဲဆိုတော့အခုအချိန်မှာပေါ့နော်စစ်တပ်ရဲ့မစ်ရှင်ကလည်းတကယ်ပရော်ဖက်ရှင်နယ်ကြတဲ့စစ်တပ်ကပေါ့နော်တိုင်းပြည်သူလူထုကိုကာကွယ်ဖို့ဤသူအတိုင်းဒီကိုကာကွယ်ဖို့ဒါပေမဲ့တကယ်အခုစစ်တပ်ကကြတော့ပြည်သူလူထုကိုနှိပ်ကုပ်ဖို့ပြည်သူလူထုကိုတတ်ဖြတ်ဖို့နောက်ပြီးတော့ဟိုတိုင်းပြည်ကိုဘယ်လိုကွဲသူတို့ပြောတာတော့အများအားတိုင်းပြည်ကို တူကထဲရမယ်အမှားမှာတော့သူတို့လုံနေလုံဟန်နေရတမင်းက divide and conquer အတိုင်းပြအငြင်းရန်ခွဲနေပြည်သူလူထုအငြင်းရန်ခွဲနေတာပြည်သူဗမာနဲ့ဟိုတခြား ethnic minority တွေနဲ့ပေါ့နော်ဒီတိုင်းရင်းသားတွေနဲ့တိုင်းသားကြီးမြတ်မှာလဲဟိုဘက်လိုက်ဒီဘက်လိုက်နေတမင်းကကွဲပြောင်းလုပ်ထားတယ်ဆိုတော့လေအဲ့ဒါစစ်တပ်ရဲ့အုံရင်းကိုဒီခု mission ကိုမြန်မာစစ်တပ်ရဲ့ mission ကိုကြီးလိုက်လို့ရှိရင်လည်းအဲဒီဥစ္စာတကယ် professional ဆန်တဲ့စစ်တပ်ရဲ့ mission မဟုတ်ဘူး
ဆိုတော့ဒီအဖွဲ့အစည်းကဒီလိုဖြစ်နေတာဘာကြောင့်လို့ဆရာမထင်ပါလဲတော်တော်လေးအကြောင်းရင်းကိုရှာဖို့ကတော့အချိန်လေးတော်တော်လိုပါတယ်ဆရာမကတင်ကပဲပေါ်ခဲ့ရတာဆိုတော့တော်တော်လေးအဲ့ဒီတင်ကဆရာမရောက်ခဲ့တဲ့ကာလတည်းကနေမှလှမ်းပြီးမြင်ရတာကဘာအကြောင်းတွေကြောင့်များစစ်တပ်ဆိုတဲ့ဖွဲ့စည်းကဒီလိုဖြစ်သွားတယ်1988ခုနှစ်တုန်းကတော့ဒေါက်တာမောင်မောင်ကပြောမှုပါတယ် Lord Acton နဲ့စကားကိုကိုးကားပြီးတော့အကျွင်းမဲ့အာဏာကသူကိုအကျွင်းမဲ့ပြက်စီးစေတယ်အဲ့တော့မြန်မာတပ်မတော်ကအာဏာနိုင်ငံရေးထဲမှာနေဖို့ကြိုးစားတာကြောင့်ဟောဒီလိုဖြစ်သွားတယ်လို့ဆရာမထင်ပါတယ
်ဟုတ်ကဲ့အခုဆိုလို့ရှိရင်မလီဒါရှစ်ပေါ့နော် highest of leadership အဒီမြန်မာနိုင်ငံဒီဘုံဘုံချုပ်ကြီးတွေအားလုံးကသူတို့အာဏာမြဲရေးအတွက်ဒီစစ်တပ်ကိုအသုံးချတယ်ဆိုစစ်တပ်ရဲ့ mission ကပြောင်းသွားတယ်စစ်တပ်ရဲ့ mission ကသူတို့အာဏာသိမ်းဖို့အတွက်ဘုံင်းပြည်တော်ပြည်သူလူထုကိုကာကွယ်ဖို့မဟုတ်ဘူးပြည်သူ you know တိုင်းပြည်ကိုကာကွယ်ဖို့မဟုတ်တော့သူတို့ဒါပေမဲ့စာရေးထားတာတော့ဒီ mission တွေကတော့အဲစာအုပ်ထဲမှာတော့ရှိတယ်အဲတကယ်စစ်တပ်ဖြစ်တဲ့ဒါပေမဲ့တကယ် practice လုပ်တဲ့အခါမှာတကယ်ဟို light လုပ်တဲ့အခါမှာအဲ့ဒီဥစ္စာမဟုတ်ဘူးဆိုတော့လူတွေကလည်းဝင်တာကစစ်တပ်ချဲဝင်လို့ရှိရင်ကိုယ်နိုင်ငံကိုကာကွယ်ဖို့ပြည်သူလူထုကိုကာကွယ်ဖို့အတွက်ဝင်လာတယ်တကယ်လုပ်တဲ့အခါမှာအဲ့ဒါလည်းမဟုတ်ဘူးဆိုတော့အဲကြောင့်မလို့လေသူတို့ဒီ defection တွေတွေ့လာတယ်
ဟုတ်တယ်မြန်မာတပ်ပလောတွေကတပ်ပလောသားတွေကိုယ်တိုင်ကလည်းသူတို့အဖွဲ့အစည်းကိုတော်တော်ချစ်ခင်ကြပါတယ်เนาะယုံကြည်မှုလည်းတချို့ကတော်တော်လေးရှိနေကြတာလည်းတွေ့ရတယ်ဆိုတော့သူတို့လည်းတစ်ဖက်မှာကြတော့လည်းဒီလိုတော့သွားလို့မရဘူးเนาะအခုချိန်နေရပြောင်းရမယ့်အချိန်နေဖြစ်နေပြီလို့လည်းမြင်ရတာလည်းရှိတယ်ဆိုတော့ဒီအဖြစ်ကနေဘလို့များပြန်ပြီးထွက်နိုင်ပါမလဲဆက်မဟုတ
်ကဲ့တချို့ယုံကြည်မှုအဲ့လိုရှိရဲဆိုတဲ့ဥစ္စာစစ်တပ်ကိုချစ်တယ်စစ်တပ်ကဟိုလုံရမှန်နေဆိုတဲ့ဥစ္စာယုံကြည်မှုကဒါတော့အနည်းတဲ့လူများဖြစ်တယ်လူတွေဖြစ်တယ်အခုချိန်မှာကျွန်မအင်တာဗျူးလုပ်လိုက်တဲ့အခါမှာ9ယောက်တည်းက10ယောက်တည်းက9ယောက်ကလုံးဝသဘောမတူဘူးဘာတွေလုပ်နေလဲဆိုတာသူတို့လုပ်နေတယ်ဆိုတာလေဆိုတော့အဲကြောင့်မလို့လေအဲ you know ပြန်ပြီးတော့ဒီ reform လုပ်ရမယ်ကျွန်တော်က security sector reform ဆိုတဲ့ဥစ္စာအရန်လုပ်ရတယ်Oh, but the value တွေကိုပြန်ပြောင်းရမယ်။ Now the leadership လည်းပြောင်းပြီ။ဘာလို့ဆိုတော့ဒီ value တွေအခုမဟုတ်တဲ့ value တွေလုံပြီးလောက်ခံနေစဉ်းစားမှုတွေကအပေါ်ကနေပြီးတော့လှုပ်ထားတာ။ Leader တွေကလှုပ်ထားလို့เนาะအုပ်ချုပ်သူတွေကလှုပ်ထားလို့ဆိုတော့ဒီအုပ်ချုပ်အဲ့လူတွေကိုဘလို့မှရှေ့သွားပြီးတော့ထားလို့မရတော့ဘူး။သူတို့ဖျက်ဆီးလိုက်တာ။သူတို့ကကျွန်မဉာဏ်ပြောတယ်သူတို့ကမြောက်မှိုင်းနဲ့အတူတူကသူတို့တွေကစစ်သူတို့ရဲ့စစ်တပ်ကိုတက်မတော်ကိုလက်ရင်းကျိုးဆွဲပေးလိုက်ပြီးတော့လွတ်လိုက်တာဒီဖွဲ့ဒီတခါမှာဆိုတော့အဲ့ကြောင့်မလို့စစ်တပ်ကအခုလောက်ဒီအရာပြုတ်ခွေတာနောက်ပြည်သူလူထုရဲ့ယုံကြည်မှုလည်းမရှိတော့ဘူးဆိုပြည်သူလူထုစစ်တပ်တကူကပြည်သူလူထုယုံကြည်မှုမရှိလို့ရှင်ဘယ်လိုမှရက်တီဖို့တိတ်မလွယ
်ဟုတ်ပါတယ်ဆရာမအခုနောက်ဆုံးမေးခွန်းပါဆရာမနော်အာဆီယံကလည်းပြည်စုံဆွေးနွေးရေးကိုပြောထားတယ်နော်နောက်မြန်မာနိုင်ငံရဲ့အဓိကဖြစ်နေတဲ့ပြဿနာကလည်းနိုင်ငံရေးပြဿနာနောက်ပြီးဒုက္ခရေးလွတ်လပ်ခွင့်တွေနဲ့လည်းဆိုင်တဲ့ပြဿနာကြီးဖြစ်နေတယ်နောက်ပြီးတော့စစ်တပ်ကနိုင်ငံရေးလှုပ်ချင်တဲ့အာဏာနိုင်ငံရေးထဲမှာပါနေတဲ့တဲ့ပြဿနာလည်းရှိဒီလိုအခြေအနေတွေထဲမှာနော်ဆမခုနပြောလို့ခေါင်းဆောင်မှုလည်းနောက်တက်လာတဲ့ခေါင်းဆောင်တွေကပြောင်းရမယ်ပေါ့ဆိုတော့အရေးအကြီးဆုံးခြေလှမ်းဒီကိုလက်မယ်ဆိုရင်ဘလူခြေလှမ်းမျိုးတွေကိုနောက်တက်လာတဲ့ခေါင်းဆောင်ကနိုင်ငံရေးဥပဒေထက်စင်းစားရင်ဘလူခြေလှမ်းမျိုးတွေလှမ်းတက်တယ်လို့ဆက်မထင်ပါတယ်
Well number 1ကပထမဆုံးကဒီစစ်တပ်ကဘယ်လိုမှဗာလဲ politics နော်နိုင်ငံရေးနဲ့ the party politics on your bono, but then you're Beroma Lulu Miao. No Dane, Bidu go Bidu Lulu support, not the Pekan Hepene Elumuri, Bell Light Miro, Arapito, Elumu, Yungi Muri, Drue, Donini, Jacob. But Jamalo, but Amazon number one, Sitaka, the Nanga Yema, Balu Miao. Number one, ပြီးလဲပြီးကျွန်မခုနပြောအကျင့်စာရိတ်တာပေါ့နော်အဲစစ်တပ်စစ်စစ်ဒီစစ်တပ်ကိုအုပ်ချုပ်မယ်ဆိုလို့ရှိရင် Tu ma uniform le de crew ne ina lu de nia ran pyo de ho ne ba pyo ne ho ne nan ya le sa chin ne a lot lot be tu shi a ja ma lu de ya tu ho ho ba le yu de le sa de a ri ou sa myanma nai ngan ne mho ta cha nia ma le a ri ou sa leadership principle de crew be no so ro ko ma credibility ma shi bu ko ma ba le di yi tu de ye ta cha lu ye yong chi mho ma shi bu so lo shin di de lo le lo wa da ma lo ye bu effective le ma phit So a leadership ne patte pilo ubiro mamman kangan lawa me.
Okay. Okay. Sama Jesus mya hi tin ma le khmyar.
Okay shin.
Okay. Tambro PP tata phi yin ne patte bi sin da me chale twi ko shuni tin pya twa du ba do nei sa dutya bo mu ji pomokha do mi mi win ba phit par le chuno tamo twa ma.
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိပ်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇက်လန်းတွေ1 click
မင်္ဂလာပါ VOA ရဲ့တနင်္ဂနွေနေ့မှတ်တပ်ပဲ ရေဒီယို ရုပ်သံအစီအစဉ်တွေကိုဆက်လက်ထုတ်လည်နေပါတယ် ရေဒီယို အတန်လွင့်အစီအစဉ်တွေကိုတော့ လိုင်းနိုမီတာ 25 50 12ကနေဖမ်းယူနားတော်တာဆင်နိုင်ပါတယ် အခုဆက်လက်ပြီးတော့အာရှနိုင်ငံရေးလေယာစီးပွားသတင်းများအုတ်ရူရာသီနဲ့အနာဂတ်ကမ္ဘာသတင်းတွေကတူတာစတဲ့အစီအစဉ်တွေကိုဇက်တိုက်ထုတ်လည်ပါအောင်မယ် ပထမအဦးဆုံးအနေနဲ့ကအာရှနိုင်ငံရေးအစီအစဉ်ဖြစ်ပါတယ်မြန်မာနိုင်ငံကပြည်တွင်းစစ်ပြေးဒုက္ခသည်တွေအတွက်ထိုင်းနိုင်ငံကနေပထမအဦးဆုံးလူသားချင်းစာနာမှုအထောက်ပံ့နေနေဆက်ဖြတ်ကျော်ပေးပို့လိုက်ပါတယ် မြန်မာစစ်ကောင်စီနဲ့ရုရှားပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်မှုရှိနေပါတယ်ခုလသမဂ္ဂလုံခြုံရေးကောင်စီရဲ့မြောက်ကိုရီးယားအပေါ်ရေးယူထားတာတွေကိုစောင့်ကြည့်တဲ့ကြံ့ကြင်သူအဖွဲ့သက်တမ်းတိုးဖို့ကိစ္စမှာရုရှားကဗီဒီယိုအာဏာသုံးပယ်ချခဲ့ပါတယ်ကျွန်တော်ဇော်မိုးကျော်ကပဲစူးစီးတင်ပြပေးထားပါတယ်စစ်ပွဲတွေဖြစ်နေတဲ့မြန်မာနိုင်ငံမှာစစ်ပြေးဒုက္ခသည်တွေအတွက် လူသားချင်းစာနာမှုအကူအညီတွေကိုထိုင်းနိုင်ငံကနေမတ်လ23ရက်နေ့ကပထမအဦးဆုံးအကြိမ်နေဆက်ဖြတ်ကျော်ပေးဖို့ခဲ့ပါတယ်။မဲဆောက်မြဝီဒီတရာကိုဖြတ်ကျော်ပြီးကရင်ပြည်နယ်ကနေရာ၃ခုကိုပေးဖို့သွားမယ်လို့ထိုင်းတာဝန်ရှိသူတွေကပြောပါတယ်။ဘန်ငွေ၅တန်းဖို့တန်ဖို့ရှိတဲ့စံနဲ့အစားအစာတွေပါဝင်တဲ့ဒီအကူအညီတွေဟာလူသားချင်းစာနာမှုအထောက်အပံ့တသက်တာဖြစ်တယ်လို့ထိုင်းဒုတိယနိုင်ငံသားရ
เป็นการให้ความช่วยเหลือทางมนุษยธรรมจริงๆนะครับไม่ได้เกี่ยวข้อง
อกุญีอถาปันนี่หาลูดาจินสานามุอกุญีตัตตะဖြစ်ပါတယ်နိုင်ငံရေးအရာဒါမှမဟုတ်လက်ရှိဖြစ်နေတဲ့ပြည်ပခါတွေနဲ့မပတ်သက်ပါဘူးအခုချိန်မှာမြန်မာပြည်သူတွေရဲ့အကျိုးကိုသာအဓိကထားပြီးတော့ကြည့်တင်ပါတယ
်အိမ်ကြီးချင်းနိုင်ငံအနေနဲ့နောက်ထပ်လိုအပ်တဲ့နေရာတွေကိုဘယ်လိုပေးပို့နိုင်မလဲဆိုတာကိုဆက်လေ့လာသွားမယ်လို့လဲထိုင်းဒုတိယနိုင်ငံသားရေးဝန်ကြီးကပြောပါတယ်ဒီအကူအညီတွေကိုထိုင်းနိုင်ငံသားရေးဝန်ကြီးဌာနကပေးတာဖြစ်ပြီးထိုင်းကျက်ချင်းကြီးအဖွဲ့ကနေတဆင့်ပေးတာပါမြန်မာနိုင်ငံဘက်မှာမြန်မာတက်ချင်းဤအသင်းကတာဝန်ယူဖြန့်ဝေရမှာဖြစ်ပါတယ်လိုအပ်နေသူတွေထံရောက်မရောက်ကိုဓာတ်ပုံနဲ့တကွပြန်လည်တင်ပြရမှာဖြစ်ပြီးအာဆီယံရဲ့ကပ်ဘေးဒုက္ခနဲ့လူသားချင်းစာနာမှုအကူအညီစီမံခန့်ခွဲရေးဌာနကလည်းစီစစ်ကြီးကြပ်သွားမှာဖြစ်ပါတယ်လူသားချင်းစာနာမှုအကူအညီတွေလိုအပ်နေသူတွေထံအမှန်တကယ်ရောက်ရှိဖို့မြန်မာအရေးဆောင်ရွက်နေတဲ့အဖွဲ့တွေကလည်းစိုးရိမ်ပါတယ် ပဋိပက္ခဖြစ်နေတဲ့နေရာတွေကိုမရောက်နိုင်တာဟာအဓိကပြဿနာဖြစ်နေတယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့အခွင့်ရေးအထူးကိုယ်စားလှယ် Tom Andrews ကမတ်လ20ရက်နေ့ကပြောဆိုခဲ့ပါတယ
် Problem that we have right now is that humanitarian aid is not going to the areas that need it most
လူသားချင်းစာနာမှုအကူအညီတွေဟာအရေးကြီးလိုအပ်နေတဲ့နေရာတွေကိုမရောက်နိုင်တာကပြဿနာဖြစ်နေပါတယ်စစ်ကောင်စီထိန်းချုပ်မှုပြင်ပကပြိပခဖြစ်နေတဲ့နေရာတွေကိုဆွလို့တာပါဒီနေရာတွေကလူသားချင်းစာနာမှုအကူအညီလိုအပ်နေတဲ့အရေးအတွက်တွေတိုးလာနေတဲ့နေရာတွေဖြစ်ပါတယ
်အခုထိုင်းနိုင်ငံကအစမ်းသဘောမျိုးပေးပို့ခဲ့တဲ့အကူအညီတွေဟာဒုက္ခသည်2000လောက်အတွက်ရက်အနည်းငယ်စာပဲဖြစ်ပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်လက်နက်ကင်ပဋိပက္ခတွေကြောင့်အိုးအိမ်ဆုံးခွာထွက်ပြေးရသူအရေအတွက်ဟာ2,000,000ကျော်လောက်ရှိတယ်လို့ကုလသမဂ္ဂကခန့်မှန်းထားပါတယ်အခုလိုအချိန်မှာပဲဗေပောင်းဆောင်အတက်အတဲနဲ့ရင်ဆိုင်နေရတဲ့စစ်ကောင်စီဟာ2024ခုနှစ်အတွင်းရုရှားနဲ့စီးရေးပူးပေါင်းဆောင်ရွက်မှုတွေတိုးမြင့်သွားမယ်ဆိုတဲ့သတင်းထွက်ပေါ်လာပါတယ်ပူတွဲစီရေးလေးကျင့်တာအပါအဝင်စီရေးပူပေါင်းဆောင်ရွက်မှုအစီအစဉ်50လောက်ကိုလှုပ်ဆောင်သွားမယ်လို့ရုရှားစစ်တပ်ကိုကူကာပြီးရုရှားအစိုးရပိုင် RIA သတင်းကဖော်ပြပါတယ်။ပြီးခဲ့တဲ့မတ်လ18ရက်နေ့တုန်းကလည်းအာနာသိန်းစစ်ကောင်းဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့ရုရှား ITRA TASS သတင်းဌာနတို့တွေ့ဆုံမေးမြန်းစီမှာလည်းနျူကလ িয়ার ဓာတ်အားပေးစီမံကိန်းအပါအဝင်ရုရှားနဲ့မြန်မာအရက်ဖက်နဲ့စစ်ဖက်ပူးပေါင်းဆောင်ရွက်မှုတွေလှုပ်ဆောင်နေကြောင်းဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကပြောဆိုခဲ့ပါတယ်။မြန်မာစစ်ကောင်စီဟာတစ်ဖက်မှာလည်းစစ်မှုမထမ်းမနေရဥပဒေပြဋ္ဌာန်းပြီးတပ်သားသစ်စုဆောင်းမှုပြင်ဆင်နေပါတယ်။အရင်အသွေးကြာဆင်းနေပြီးအင်အားနည်းလာနေတဲ့စစ်တပ်ကိုရုရှားရဲ့အကူအညီနဲ့ပြန်လည်တိစောက်ဖို့ကြိုးပမ်းမလားလို့သုံးသပ်မှုတွေရှိလာပါတယ်။မြန်မာစစ်တပ်ဟာတရုတ်ထက်ရုရှားကိုပုံမအားထားလာတာတွေ့နိုင်ပါတယ်မြန်မာနိုင်ငံမှာတရုတ်တောင်းဆိုထားတဲ့စီမံကိန်းတွေရှေ့မတိုးနိုင်ဖြစ်နေတာနေဆက်အွန်လိုင်းလေလံမှုကိစ္စအခုနောက်ဆုံးညီနောင်သုံးပွဲထိုးစစ်ကိစ္စတွေပါတရုတ်နဲ့မြန်မာစစ်တပ်အကြားဆက်ဆံရေးမှာရှုပ်ထွေးမှုတွေရှိတယ်လို့သုံးသပ်ကြပါတယ်မြန်မာနိုင်ငံကပဋိပက္ခမှာစစ်ကောင်စီဘက်ကတရုတ်လုံလက်နက်တွေအသုံးပြုနေတယ်လို့စစ်ကောင်စီကိုထိုးစစ်ဆင်နေတဲ့ညီနောင်သုံးပွဲဟာလည်းတရုတ်လုံလက်နက်ငယ်တွေအသုံးပြုနေတယ်လို့မတ်လ29ရက်နေ့ထုတ်အမေရိကန်အခြေစိုက်လုံခြုံရေးလေ့လာတဲ့ War on the Rock အဖွဲ့ကရေးသားထားပါတယ်တရုတ်ဟာနှစ်ဖက်စလုံးကိုကြောတောက်နောက်ခံပေးနေတာပါလားဘာကြောင့်လဲလို့ဒီအဖွဲ့ကမေးခွန်းထုတ်ထားပါတယ်ရုရှားအနေနဲ့မြန်မာနိုင်ငံကိုစီးရေးအရာကူညီထောက်ပံ့နေတာတွေဟာမြန်မာနိုင်ငံကပဋိပက္ခတွေကိုပိုဆိုးသွားစေတယ်လို့အမေရိကန်အစိုးရကတော့ပြောဆိုထားပါတယ်အခုလိုအချိန်မှာပဲကုလသမဂ္ဂလူညုံရေးကောင်စီမှာမြောက်ကိုရီးယားရဲ့နျူကလ িয়ার အစီအစဉ်ကြောင့်တန်ခတ်အရေးယူထားတာနဲ့ပတ်သက်ပြီးစောင့်ကြည့်လေ့လာတဲ့ကျွမ်းကျင်သူအဖွဲ့တက်တန်းတိုးဘုတ်ကိုမတ်လ28ရက်နေ့မှာရုရှားကဗီဒီယိုအာဏာသုံးပယ်ချခဲ့ပါတယ်။တရုတ်ကမင်းမပြေးပဲကြားနေခဲ့ပါတယ်။အမေရိကန်အပါအဝင်နိုင်ငံ73နိုင်ငံကထောက်ခံပါတယ်
။ Russia's actions today have cynically undermined international peace and security.
ရုရှားရဲ့လုပ်ရဟာနိုင်ငံတကာလုံခြုံရေးနဲ့ငြိမ်းချမ်းရေးကိုအားနည်းသွားစေပါတယ်။ရုရှားဟာမြောက်ကိုရီးယားရဲ့နျူကလ িয়ার အပါအဝင်အများအပြားကိုတိုက်ကြီးပျက်စီးစေနိုင်တဲ့လက်နက်တွေတရားမဝင်လုပ်နေတာကိုကူညီလိုပုံရတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနပြောရေးစုခွင့်ရှိသူမက်သရူးမဲလာကပြောဆိုခဲ့ကြောင်းဒီတစ်ပတ်အာရှနိုင်ငံရေးအစီအစဉ်မှာတင်ပြလိုက်ရပါတယ်။
လေယာစီးပွားသတင်းများအစီအစဉ်ကိုတင်ဆက်ပါအောင်မယ်ပြပဈေးကွက်အဝယ်လိုက်လာလို့ပြည်တွင်းတကြစီမြင့်တက်လာပါတယ်ဒါအပြင်တပတ်တွင်းလေယာထွက်ကုန်သီးနှံစင်းနှုန်းတွေကိုလည်း The Farmer Time Media ကတင်ဆက်ပေးထားပါတယ
်မင်္ဂလာပါလေယာစီးပွားသတင်းများအစီအစဉ်ကနေကြိုဆိုပါတယ်လေယာစိုက်ပြီးချစ်သူများရှင်လန်းချင်းမြင်ကြပါစေရှင်ဒီလိုတော့လေယာစီဝတ်တဲ့တွေကိုကိုမြင့်မင်းဟန်တဲ့သူကျမမီစွေကတင်ဆက်ပေးသွားပါမယ
်ဒီအပိုင်းတွင်မြန်မာနိုင်ငံလေယာစိုက်ပျိုးရေးနဲ့စီးပွားရေးကဏ္ဍကထိတ်တန့်ရောက်နေတဲ့သတင်းတွေထဲမှာတော့ပြည်ပဈေးကွက်အဝယ်လိုက်လာလို့ပြည်တွင်းတကြစီမြင့်တက်လာတယ်ဆိုတဲ့သတင်းနဲ့စကြပါတယ်အခုနှစ်မှာဗီယက်နမ်နိုင်ငံကမြန်မာတကြကိုဈေးကောင်းပေးပြီးဝယ်ယူနေတဲ့အတွက်ပြည်တွင်းတကြစီကအမြင့်ဈေးမှရှိနေတယ်လို့မြန်မာနိုင်ငံတကြနဲ့ကြံထွက်ပစ္စည်းလုပ်ငန်းရှင်များအသင်းကပြောပါတယ် Lashi Piva Zigoma, the Jaradango, Chawa Nasetondo Lala Bowser Shinevi, Tita Zebo Mita Lana Yellow, the Japogon Lunajan Duga Piovare. Pirin the Jazigomale, Akuni Saga, the Jada Paydago, Donam Shea Jaw Winion Zeta Yashi Gabime, Akuni Mila Dremaro, the Jada Paydago, Lilam Nea Jetty Mita Lavare.
ပြည်တွင်းတရားစည်းကွက်မှာတရားတစ်ဖက်တာကိုတောင်းအောင်ရှေ့အကြဝဉဉဇေတာရရှိခဲ့ပေမဲ့အခုနှစ်စာကတရားတစ်ဖက်တာကိုလေးလောက်နေရာကြာတိမြင့်တက်လာပါတယ်။မြန်မာနိုင်ငံကနေတရားကိုပြည်နယ်ကိုအများဆုံးတင်ပို့နေပြီးဥရောပနိုင်ငံတချို့ကလည်းအနှဲငယ်တင်ပို့နေပါတယ်။ပြီးခဲ့တဲ့နှစ်ကတော့ပြည်ပကိုတရားတန်ချိန်တသိန်း300ခန့်ထိတင်ပို့နိုင်ခဲ့ပြီးအခုနှစ်မှာပုံမိုတင်ပို့နိုင်မှုမြန်မာနိုင်
ရာကနေတတောင်းချင်ဝန်ချင်းဒီပေါ့စီရှိနေရဖြစ်ပါတယ်2023ခုနှစ်ဇွန်လကနေ2024ခုနှစ်ဖေဖော်ဝါရီလအထိဝက်ချံပန်းစီတပိတ်တာကို9500ကျပ်ထိတာအမြင့်ဆုံးပေါက်ဈေးရှိခဲ့တာဖြစ်ပါတယ်။ဝက်သားစီကြနေချိန်မှာဝက်မွေးမြူရေလောက်ကင်တူတွေနေထွားတဲ့အတွက်အခုလိုဝယ်လိုက်လာချိန်မှာဝက်ရှင်ပန်းစီပြန်လည်မြင့်တက်လာတာဖြစ်တယ်လို့ပြည်မြို့နယ်ကဝက်မွေးမြူရေလောက်ကင်တူတို့ကပြောပါတယ်။ဝက်တကောက်ကိုတားခွဲပြီးနောက်ရောင်းသန်းဝင်ရွယ်ရောက်ဖို့လေးလကနေ9လလောက်ထိမွေးမြူရပြီးရောင်းသန်းဝင်ရွယ်ဝက်တကောက်တွေအစားဆောင်ကုန်ကြစရိတ်ကတော့၄သိန်းကနေ၄သိန်းခွဲဝန်းကျင်လောက်ထိကုန်ကြတယ်လို့ဆိုပါတယ
်။နောက်တစ်လောက်ဖန်ဆီးသူတွေမဲစနစ်နဲ့အလှည့်ကျ9ဖန်ထွက်နေရပါတယ်။ပြည်ပဈေးကွက်ရှိသလိုပြည်တွင်းမှာစားသောက်မှုများတဲ့ငါတလောက်ကိုဖန်ဆီးသူများနေတဲ့အတွက်မဲစနစ်နဲ့အလှည့်ကျထွက်ဖန်နေရတယ်လို့အော်ဒီတိုင်းဒေတာကြီးကတပိုင်းတိုင်း၅ဖန်းလုပ်ငန်းလုပ်ကင်သူတွေကပြောပါရယ်ငါတလောက်ဖန်းသူတွေအနေနဲ့အရင်နှစ်ကတရက်ကို2ချိန်လောက်ပိုက်ရှာဖန်းစည်းခွင့်ရခဲ့ပေမဲ့အခုနှစ်မှာတော့ငါတလောက်ဈေးကောင်းနေပြီးဖန်းစည်းသူများနေတဲ့အတွက်မဲစနစ်နဲ့တရက်ကို2ချိန်သာဖန်းစည်းခွင့်ရတယ်လို့ဆိုပါရယ
်ကိုမဲနဲ့စောင့်နေရတဲ့ခါကျတော့ဒီမလဲရည်ပြည်ပြီးွားရင်မလဲရည်ပြည်ွားရင်ညာရှိလို့ပြရတော့ဗျာအညာနောက်မလဲရည်ပါပြည့်အဲ့လိုခေရပြည့်လဲဟိုလေပါကမာရီကတားများတော့ကိုယ်နဲ့ကိုစောက်စောက်နေရတာတလားတလားပဲတည်းရပူဆောင်ကိုဆောင်နဲ့ဆိုတော့မဲနဲ့ပြရတဲ့အခါကျတော့အဲဒီပိုက်နဲ့ဈေးနဲ့မဆန့်တော့ညနဲ့မဆန့်တော့အခုဒီစီလို့နေဒီလာကိုယ်နဲ့ကြထွက်သူမဲကြရအောင်ထွက်အဲ့လိုထွက်လို့ဆိုရင်ကျန်တဲ့မဲကြတော့ကုံသွားတဲ့ကောင်ကနောက်ရကြမှာထွက်ရတယ်အဲ့လိုပြောတယ်အဲဒီမဲမဲတော့စောက်ရတယ်အဲ့ပါတော့ဂျားထုတ်ဆိုသူတို့ဂျားထုတ်ကတ်နှက်ထားနေနေရတယ်ရှိတယ်ပဲဒီလိုသားကောင်းကောင်းနေတာရပြကြပါကြောင့်အဲ့တော့ပြည့်လို့ရှိရင်ဒါ9000 8000 3000ကျော်ကျော်ရတာပဲအနေုံမရအောင်ဆိုတော့4000 5000လောက်ရတာသူချင်းက6000ကျော်80သားဆိုလို့ရှိရင်အမှ4000 5000 93ချက်သားဆိုရင်4000ကျော် 5000 အဲ့လိုရှိတယ
်မြင့်တွင်ငါတလောက်ခန်းစီရရှိမှုများတဲ့ရေလေပိုင်းနေရာတွေကိုသာမဲစနစ်နဲ့ပိုက်ချဖန်းစည်းခွင့်ပေးတာဖြစ်ပြီးတခြားနေရာတွေကိုတော့တမတ်ထားခြင်းမရှိပဲအစဉ်ပြေတလို့ပိုက်ချဖန်းစည်းခွင့်ရှိတယ်လို့ဆိုပါတယ်လက်ရှိအချိန်ဟာငါတလောက်ဖန်းစီရရှိမှုများတဲ့ရာသီဖြစ်ပြီးဖန်းစီသူတွေအနေနဲ့တရက်ကိုအနည်းဆုံးကျပ်4000ကနေ3000ကျော်အထိဝင်ငွေရရှိနေကြတာဖြစ်ပါတယ်
။ဒါငါတလောက်ရာသီကတော့ကုန်ကန်နည်းနေပေါ့နော်။ဒီငါတလောက်ရာသီကုန်ကန်နည်းနေအမြောက်အလဲရောက်ပေါ့ကျွန်တော်တို့အခုဆိုရင်ဟိုအရင်တော့ဆိုရင်ပိုက်ကွက်ချဖို့ရေကိုတန်းစီပြီးဆောက်ရတယ်အခုကတော့မဆောက်ရတော့ဘူး။ဘာလို့လဲဆိုတော့ငါတလောက်ကအရင်တော့ဆိုရင်တနေ့ကိုသိန်းနဲ့ချီရတယ်2000 3000 3000အနည်းဆုံးရတယ်ပေါ့နော်။အဲ့ချင်းတော့ဆိုရင်တော့ပိုက်သမားတွေအများကြီးဖြစ်နေတယ်။ဒါရေတူရေချူအဲ့ဒီအချိန်မှာဆိုရင်ကျွန်တော်တို့ကပိုက်ချတဲ့နေရာမှာတယောက်ပြီးမှတယောက်ချရတော့တန်းစီစရာနဲ့ဆောက်ရတယ်ပေါ့နော်။ဆောက်တော့လည်းအကျိုးရှိတာပေါ့။အခုကျတော့ကျွန်တော်ကတန်းစီတမဆောက်ဘူး။5ရတာနေသွားတဲ့ခါကျတော့ပိုက်သမားပိုက်ပြည့်မဲ့သူကနေသွားတယ်နေသွားတော့ကျွန်တော်မဆောက်တော့ဘူး။တိုးတဲ့ချိန်အခုတပေါင်းလာဆန်းဒီဘက်ရောက်လာတော့ကျွန်တော်တို့ငါတလောက်ရရှိမှုအားရနေသွားတယ
်ပြီးခဲ့တဲ့နှစ်ကငါတလောက်တပိတ်တာကိုကျက်4000လောက်တာအမြင့်ဆုံးဈေးရှိခဲ့ပြီးအခုနှစ်မှာတော့အရွယ်အစားလိုက်20သားကနေ30သားအရွယ်ကို11000ကျက်50သားအရွယ်တစ်ကောင်ကို3000ကျက်80သားကနေ80သားတစ်ကောင်ကို5000ကျက်အထိအသီးသီးပေါက်ဈေးရရှိနေပါတယ်အေယာဝတီတိုင်းဒေသကြီးငါးလုပ်ငန်းဦးစီးဌာနအနေနဲ့ 都没讲，不会没讲，别么老没讲，学没讲，啥人没讲来过过，我的老苗当木么皮实一段，俺苗听那些耳语啊，你那怎么比？你是十点嘛上阿爷干的，奥多瓦上阿爷那天，我的老潘师傅么比老家不，单面他的喜欢嘞。
အခုစပီမစ္စလာစကူရင်းနေကနေ26ရင်းနေထိဈေးဝယ်တွင်တည်ချနိုင်မည်ဖြစ်သွားတဲ့လေယာထောက်ကုန်ပြည်နယ်စင်တော်တွေကိုကြိုပြပေးချင်ပါတယ်မစ္စလာနဇုပ်ပမှာဖြစ်ပေါ်ခဲ့တဲ့ဒီနယ်ရီရဲ့ဈေးကွက်စင်တော်တွေကိုကြည့်မယ်ဆိုရင်ဖုတ်ကုန်ဘဲတွေနဲ့နည်းရောက်သောဈေးတွေကအယောင်ွေအင်းနေတာကိုတွေ့ရပါတယ်ရန်ကုန်ပြည်နယ်ဈေးကွက်မှာမစ္စလာ26ရင်းနေကပဲစင်ကုန်ရဲ့ RC တတန်ကို36သိန်း6,900ကျပ်ကပေါက်ဈေးရှိနေပြီးတပတ်အတွင်းတတန်ကို8000ကျပ်ဝန်းကျင်လောက်ကျဆင်းသွားပါတယ်။ပဲဆိုင်ပြူဆောင်လို့မျိုးရနေခဲ့တဲ့အိန္ဒိယပြည်နယ်ဈေးကွက်မှာတော့ပဲစင်ကုန်လိုအပ်ချက်ဆက်ရှိနေပြီးဈေးလေးမြင့်တက်နေတာဖြစ်တယ်လို့ကုန်သည်တွေကပြောပါတယ်။
နိုင်အောင်ဆုံးကဈေးကွက်ထဲအစ်စ်တွေအဝင်များလာပေမဲ့အယောင်းဝယ်အေးနေတာကြောင့်ဈေးကလည်းတည်ငြိမ်နေတယ်လို့ပွဲသားကုန်သည်တွေကပြောပါတယ်။မတ်လ28ရက်နေ့မန္တလေးဈေးကွက်ပေါက်ဈေးအရနှစ်နှစ်စမုံ45ပိတ်သားဝင်တစ်အိတ်ကိုငွေကျပ်35,500ကနေ39,500ကျပ်ပေါက်ဈေးရှိနေပြီးနှမ်းမျိုးစားလိုက်တစ်အိတ်ကိုငွေကျပ်5,000ဝန်းကျင်လောက်ပြန်ကျဆင်းသွားတာကိုတွေ့ရပါတယ်။
အခုတင်ဆက်ပေးထားတဲ့ဒီနေ့စဉ်တွေကအချိန်နဲ့မျှပြောင်းလဲမှုတွေရှိနိုင်ပါတယ်ရှင်။
VOA အစီအစဉ်တွေကို Radio ရုံးမြင့်တန်းကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာဝိုင်း YouTube စာမျက်နှာလိပ်စာကတော့ youtube.com/voabemis ဖြစ်ပါတယ
်။ VOA ရဲ့ဒီနေ့ကနေနေ့မနက်ဖက်အသံလွှင့်အစီအစဉ်တွေကိုဆက်လက်တင်ဆက်နေပါတယ်။အခုတော့ဥဒုရာသီနဲ့အနာဂတ်ကမ္ဘာအစီအစဉ်ကိုတင်ဆက်ပါအောင်မယ်။ဆွီဒင်နိုင်ငံက Site Zero ဆိုတဲ့လုပ်ငန်းကြီးတစ်ခုဟာအနီအောက်ရောင်ကြီးလေဆာရောင်ကြီးကင်မရာတွေနဲ့ဉာဏ်ရည်ဓုနီးပညာတွေကိုပါအသုံးပြုပြီးပလတ်စတစ်အမိုက်တွေကိုအမျိုးအစားခွဲနေပါတယ်မုတ်ထုတ်တဲ့အခွန်တွေပလင်းကုန်တွေမျိုးစုံထဲတဲ့စားစရာအစားအစာထဲတဲ့ပလတ်စတစ်ဘူးကုန်တွေစတဲ့အမျိုးမျိုးစွန့်ပစ်ပလတ်စတစ်ပစ္စည်းတွေကိုပြန်လည်အသုံးပြုနိုင်ဖို့ခင့်မီနီးပညာတွေတုံ့ပြန်ခွဲခြားနေတာဖြစ်ပါတယ်နန်းလောင်ကတင်ပြပေးထားပါတယ်
ခင်မီနီးပညာတွေနဲ့စွန့်ပစ်ပလတ်စတစ်စားတွေကိုအမျိုးအစားခွဲပေးနေတဲ့ဆွီဒင်နိုင်ငံက Site Zero လုပ်ငန်းကြောင့်ပလတ်စတစ်ပြန်လည်အသုံးချရေးလုပ်ငန်းတွေနှိုးထလာလိမ့်မယ်လို့မျှော်လင့်နေကြပါတယ်။အစိုးရမဟုတ်တဲ့အဖွဲ့အစည်းဖြစ်တဲ့ Swedish Plastic Recycling Plastic ပြန်လည်အသုံးချရေးလုပ်ငန်းကနေအောင်ရောင်ကြီး၊လေဆာရောင်ကြီးနဲ့ကင်မရာတွေကိုပါသုံးပြီးတော့ပစ္စည်းအမျိုးအစားခွဲထုတ်နေတာပါ။မြို့တော် Stockholm ကနေ124မိုင်အကွာမှာရှိတဲ့ Motala မြို့မှာ2023ခုနှစ်နောက်ပိုင်းလောက်ကစပြီးတော့ကမ္ဘာအကြီးဆုံးနဲ့ခေတ်အမီဆုံးပြန်သုံး plastic ပစ္စည်းလုပ်ငန်းစတင်လာခဲ့တာဖြစ်ပါတယ်။ Swedish Plastic Recycling ရဲ့အမှုဆောင်အရာရှိချုပ် Mattis Philipsson ကလုပ်ငန်းသဘောအခုလိုရှင်းပြပါတ
ယ်။ In Swedish households, people are sorting each packaging type separately.So we receive all the collection.
ဆွေဒီနိုင်ငံတွေကအိမ်တွေမှာအမိုက်အားလုံးကိုအမျိုးအစားခွဲပြီးအမိုက်ပုံးနေတဲ့စွန့်ပြစ်လေးရှိပါတယ်။အဲ့ဒီလိုခွဲခြားပြီးသားအမိုက်တွေဒီဆက်ယုံကိုရောက်လာတာပါ။ဒီနေရာကတော့ဆက်ယုံရဲ့အလဲဘိုးဖြစ်ပါတယ်။ plastic အမိုက်အမျိုးအစားပေါင်း12မျိုးထိခွဲထုတ်ပေးနိုင်တာကတော့ထူးခြားမှုလို့ပြောရမှာဖြစ်ပါတယ်။နောက်ပြီးတစ်နှစ်ကို plastic အမိုက်တန်ချိန်2သိန်းလောက်အထိအမျိုးအစားခွဲပေးနိုင်ပါတယ်။ရုပ်ကျွင်းလောင်စာထုတ်လို့အသုံးပြုမှုလျှော့ချပြီးထုတ်လို့ပြီးသားပစ္စည်းတွေကိုပြန်လည်အသုံးချတဲ့ Circular Economy စီးပွားရေးလုပ်ငန်းမှာတစ်စိတ်တစ်ပိုင်းအဖြစ်ပါဝင်ခြင်းလို့အခုလိုလုပ်ကင်နေကြတာပ
ါထုတ်ပေါ်ပစ္စည်းတွေမှာပြန်သုံးလို့ရမယ့် Plastic တမျိုးကိုအသုံးချမယ်ဆိုတော့ EU ရဲ့ဥပဒေသစ်ကြီးကထွက်လာပြီးတော့ပြန်သုံးပစ္စည်းလုပ်ငန်းတွေပုံမတိုးတက်လာမယ်လို့ဒီလုပ်ငန်းမှာလုပ်ကင်နေကြတဲ့သူတွေကမျှော်လင့်နေပါတယ်ဒီဆက်ယုံတစ်ခုထဲနဲ့တင်ဆွီဒင်တနိုင်ငံလုံးကထွက်တဲ့ plastic အမိုက်အားလုံးကိုလက်ခံဆောင်ရနိုင်တယ်လို့လည်းပြောပါရယ်။ထောင်းနဲ့ချီတဲ့ plastic အမိုက်တွေကိုစက်ကြီးတွေနဲ့အမျိုးအစားအလိုက်ကဏ္ဍအလိုက်ခွဲထုတ်တာပါ။ရွေးရှာကပတ်ပေါ်က plastic တွေကိုအနီအောင်ရောင်ကြီးအောက်ကဖြတ်သွားစေပြီးတော့ခွဲထုတ်လိုက်တဲ့ plastic တွေကိုအမျိုးအစားအလိုက်လေပြင်းနဲ့မှုတ်ပြီးတော့သတ်မှတ်လမ်းကြောင်းအတိုင်းနေရာခွဲပြီးတော့ပို့ပါရယ်။ PVC နဲ့ polyester ပါဝင်တဲ့ plastic တွေကိုလည်းဒီဆက်ယုံမှာတိချခွဲထုတ်နိုင်ပါတယ်။အရင်တုန်းကတော့အဲ့ဒီဓာတ်နှမျိုးပါဝင်တဲ့ပစ္စည်းတွေကိုပြန်ပြီးတော့ထုတ်လို့အသုံးချလို့မရပါဘူး
And what makes it special
ဒီစက်ပြည့်လက်စီဒီဖစ်ရှင်လေးဆော့အောက်12ဒစ်ဖရင့်ပလတ်စတစ်အရင်ဆုံးအဟောင်းနှောင်းအဆိုရင်ပလတ်စတစ်အမှိုက်90ရာခိုင်နှုန်းလောက်ကိုအမျိုးအစားခွဲလို့မရတဲ့အတွက်မီးရှို့ဖြည့်ဆည်းပြရပါတယ်အခုတော့ပြစ်လိုက်ရတဲ့ပလတ်စတစ်အမှိုက်က90ရာခိုင်နှုန်းလောက်မှရှိတော့ပါဘူး
plastic ပြန်လဲအသုံးချတဲ့နေရာမှာဆွီဒင်ကထိတ်တန်းနိုင်ငံတစ်ခုတော့မဟုတ်သေးပါဘူး။2022ခုနှစ်မှာ plastic 35 ရာခိုင်နှုန်းလောက်သာပြန်ပြီးတော့အသုံးချတယ်လို့ဆွီဒင်သဘာဝပတ်ဝန်းကျင် agency ပြောပါတယ်။ဆွီဒင်နိုင်ငံရဲ့ထောင်အုပ်ချုပ်မှုခုနှစ်ရာခိုင်နှုန်းဟာအပူဓာတ်နဲ့လက်စစ်တအားထုတ်ကန်နေရာမှာတုံးနေကြတဲ့ plastic အမှိုက် meteorite ကထွက်လာတာလို့လဲ EPA ကပြောပါတယ်။ ဆွီဒင် သဘာဝပတ်ဝန်းကျင် agency က plastic ထုတ်ပုံးမှုဆိုင်ရာကျွမ်းကျင်ပညာရှင် Anna Stenmark ကအခုလိုပြောပါတယ်
The Swedes are good at recycling in general metals, paper and glass.
Sujin lu myo re ga tan tat chu sak ku ne phan de lu pisi re pyan pi lo a thong cha de nya ma to cha ba de. Da myo lou la ra ga le cha ma ba de. Uba ma sak ku haung ne wo pyan pi lo thu lo yang cha de long gan ri myo shi da lo. Da ba mae le plastic cha ro jama ru ga pyaing si ro ma lou kan tat cha de ba u. Plastic mai tor tor mya mya ko a myo sa daw ma ma khwe nai na ga ro ain dwe ma yo si wa yi long gan dwe twat ba ti khe pyatana phit ba de. ဒါကြောင့် plastic အမျိုးအစားခွဲနိုင်မှုကတကယ်ကိုလိုအပ်တာပ
ါအသစ်ထုတ်လုပ်လိုက်တဲ့ပစ္စည်းတဲ့ပြန်သုံးပစ္စည်းကနေလာတဲ့ plastic ပစ္စည်းတွေဟာခန်းမြ35ရာခိုင်နှုန်းပိုးပြီးတော့ဈေးများနေတဲ့အတွက်တွင်တွင်ကျကျသုံးဆွဲဖို့ကတော့ခက်ခဲနေပါသေးတယ်ထုတ်ပိုးပစ္စည်းနဲ့ထုတ်ပိုးပစ္စည်းအမိုက်ဆိုင်ရာနေဥပဒေ PPWR ကိုဥရောပသမဂ္ဂကထုတ်ပြန်ပြီးရင်တော့ပြန်သုံးပစ္စည်းလုပ်ငန်းတွေပိုးပြီးတော့တွင်ကျလာလိမ့်မယ်လို့လည်းစောင့်ကြည့်သူတွေကယူဆပါတယ်2030ပြည်လုံရောက်တာနဲ့ plastic ထုတ်ပေါ်ပစ္စည်းတွေမှာပြန်လည်ထုတ်လို့အသုံးချလို့ရမယ့်ဓာတ်ပစ္စည်း30ရာခိုင်နှုန်းကနေ30ရာခိုင်နှုန်းအထိပါဝင်ရမယ်လို့ EU အဖွဲ့ဝင်28နိုင်ငံက March 4ရက်နေ့မှာပဲဆုံးဖြတ်ခဲ့တာပါ။ဒါဟာဈေးကွက်ကိုပြောင်းပြစ်မဲ့အရာဖြစ်ပြီးတော့ plastic အမိုက်တွေကိုထိရောက်စွာအမျိုးအစားခွင့်တိုင်းမှာပြင်းမှန်းချက်ပြည့်မီမယ်လို့လည်း Swedish Plastic Recycling ရဲ့အမှုဆောင်အရာရှိချုပ် Philip Sun ကပြောပါတယ်။တချို့တော့တဘာဝပဝန်ကျင်ထိန်းသိမ်းရေးပညာရှင်တွေကတော့ဤပညာတွေပိုကောင်းလာတဲ့အကြောင်းပြောဆိုနေကြတာဟာ plastic တွေကိုဒီအတိုင်းမပြတ်ဆက်လက်ထုတ်လုပ်သုံးစွဲလို့ရတယ်ဆိုတဲ့သဘောတရားနေတယ်လို့ထောက်ပြပါတယ်။ Tara Ocean Foundation က plastic အမှတ်ရေးရာကျွမ်းကျင်သူ Harry Bogri Costa ကအခုလိုသုံးသပ်ပြပါတယ
်။ Le principe c'est de continuer à améliorer effectivement le là on parle essentiellement de tri
plastic နဲ့ပတ်သက်တဲ့စိတ်ခေါ်ချက်ကသူတို့ကိုပိုကောင်းအောင်ပြန်လည်ထုတ်လုပ်သုံးချဖို့ဒါမှမဟုတ်အမိုက်တွေကနေငွေတွေပြန်ထွက်လာဖို့မဟုတ်ပါဘူးသူ့နေရာမှာစားထိုးစရာပစ္စည်းရှာပြီး plastic တွေကိုဖယ်ရှားပစ်ဖို့ကတကယ်စိတ်ခေါ်ချက်ပါ plastic အမိုက်တွေကြီးထွားလာနေတဲ့ကိစ္စလမ်းကြောင်းပြောင်းသွားလို့မဖြစ်ပါဘူးသူတို့သုံးနေတဲ့ဤပညာကစိတ်ဝင်စားစရာကောင်းပါတယ်။ဒီကမ္ဘာလုံးကလူဖွဲ့စည်းတစ်ခုလုံး plastic အသုံးချမှုလျှော့ချပြီးအမိုက်မျိုးစားတွေကောင်းကောင်းခွဲထုတ်မယ်ပြန်လဲအသုံးချမယ်ဆိုရင်တော့စိတ်ဝင်စားစရာကောင်းပါပါ
။လက်ရှိမှာတော့ဂျာမနီနဲ့နော်ဝေနိုင်ငံကလည်း site zero စက်ယုံလိုဤပညာပုံစံအတိုင်း plastic အမျိုးအစားခွဲပေးတဲ့ခင်မီစက်ယုံတွေတည်ဆောက်နေကြပြီဖြစ်ပါတယ်။ကျွန်မသုံးလာပါ။
ဆက်လက်ပြီးသတင်းတွေကတူတာအစီအစဉ်ကိုတင်ဆက်ပါအောင်မယ်မြန်မာပြည်သားရွှေပြောင်းအလုတ်သမားတွေအများဆုံးရှိတဲ့ထိုင်းနိုင်ငံဟာနိုင်ငံသားအလုတ်သမားတွေမလုရဆိုတဲ့ဥပဒေနဲ့တားမြစ်ထတဲ့လုပ်ငန်း20ကျော်ရှိပါတယ်ဒီလုပ်ငန်းအမျိုးအစားတွေကဘာပါလဲမညွညွလင်းကပြောပြပေးပါမယ်
ရှိတော်အရှာနိုင်ငံတွေထဲမှာနိုင်ငံသားအလုပ်သမားအများဆုံးရှိတဲ့နိုင်ငံတွေမှာတစ်ခုအပါအဝင်ဖြစ်ပါတယ်။ထိုင်းနိုင်ငံမှာရှိနေကြတဲ့ရွှေပြောင်းအလုပ်သမားတွေဟာထိုင်းတနိုင်ငံလုံးလို့အားရဲ့30ရာခိုင်နှုန်းကျော်ကိုဖြစ်စီလုပ်ကိုင်ပေးနေကြတာပါ။ကော်လာဗျူးလို့ပြောကြတဲ့ကျောင်းဆရာလို့အထက်တန်းအင်ဂျင်နီယာလို့ IT ပညာရှင်လို့အလုပ်မျိုးတွေမှာလည်းပညာရှင်အဆင့်ရှိတဲ့နိုင်ငံသားအလုပ်သမားတွေကိုနှားရမ်းကြပါမယ်။စီးပွားရေးနိုင်ငံရေးမတည်ငြိမ်တဲ့မြန်မာနိုင်ငံလိုနိုင်ငံတွေကအလုပ်သမားအများစုကတော့အောက်ခြေအလုပ်တွေကိုလုပ်ကြရပါတယ်။အိမ်ဖော်ကလေးထိန်းစောက်လုပ်ရေးငါးဖန်းအထည်ချုပ်စားတော့ဆိုင်အကူဈေးရောက်အကူစိုက်ပျိုးရင်းနဲ့မွေးမြူရင်းစတဲ့အခြေခံအကျဆုံးအလုပ်တွေမှာလုပ်ကြရတာပါ ီလုပ်ငန်းတွေမှာထိုင်းရဲ့အင်ဒီဂျင်းနိုင်ငံတွေဖြစ်တဲ့မြန်မာ၊လာအိုကမ္ဘောဒီးယားကရွှေပြောင်းအလုပ်သမားတွေလုပ်ကိုင်ကြပြီးဗီယက်နမ်အလုပ်သမားတချို့ကိုလည်းတွေ့နိုင်ပါတယ်။ဒီထဲမှာနှစ်နိုင်ငံသဘောတူညီမှု MOU နဲ့လာပြီးအလုပ်လုပ်ကြသူတွေထိုင်းနိုင်ငံကိုနီးလန်းတစ်ခုခုနဲ့ဝင်လာပြီးမှအလုပ်လုပ်ခွင့်အထောက်အထားလုပ်ပြီးလုပ်ကိုင်ကြသူတွေနဲ့တချို့ကလည်းဘာထောက်ထားမှမရှိဘဲတရားမဝင်လုပ်ကိုင်နေကြသူတွေကိုလည်းတွေ့ရပါတယ်။ထိုင်းအစိုးရအလုပ်သမားရေးဆိုင်ရာအဖွဲ့အစည်းတွေအစိုးရမဟုတ်တဲ့ရွှေပြောင်းအလုပ်သမားဆိုင်ရာ NGO တွေကတော့သူတို့ခောက်ယူထားတဲ့အချက်လက်တွေအရထိုင်းနိုင်ငံမှာအလုပ်လုပ်နေကြတဲ့မြန်မာ၊လာအို၊ကမ္ဘောဒီးယား၊ဗီယက်နမ်ကရွှေပြောင်းအလုပ်သမားပေါင်း၄သန်းကနေ၅သန်းအထိရှိနေပြီးဒီထဲမှာမြန်မာရွှေပြောင်းအလုပ်သမားတွေကအများဆုံးဖြစ်ပြီးခန့်မှန်းခြေ၃သန်းအထက်မှာရှိတယ်လို့စီးရင်တွေမှာဖော်ပြချပါတယ်အခုလိုထိုင်းနိုင်ငံကိုမြန်မာအပါအဝင်ရွှေပြောင်းအလုပ်သမားတွေအလုပ်လာလုပ်ကြတာမှာထိုင်းအစိုးရကနိုင်ငံသားရွှေပြောင်းအလုပ်သမားတွေလုပ်ပိုင်ခွင့်မရှိတဲ့အလုပ်တွေကိုဥပဒေပြုသတ်မှတ်ထားပါတယ်။ဒီထဲမှာလုပ်ပိုင်ခွင့်လုံးဝမရှိတဲ့တင်းတင်းကြပ်ကြပ်သတ်မှတ်ထားတဲ့အလုပ်အကိုင်းက28မျိုးရှိတာပါ။အဲဒါတွေကတော့တစ်သားထုထွင်းတဲ့လုပ်ငန်း၊တည်ယူဖို့ဆောင်ရည်မော်တော်ယာဉ်တွေမောင်းတဲ့လုပ်ငန်း၊လေလံလုပ်ငန်း၊စိမ်းနဲ့ကြောက်သွေးပြီးအယောင်တင်တဲ့လုပ်ငန်းစပင်းညက်ချင်းစပင်းအလှပြုပြင်ခြင်းနဲ့မိကအလှပြုပြင်ခြင်းလုပ်ငန်းအထည်လက်ရက်လုပ်ငန်းကျူပင်ကျင်းစေးကြောက်ကောက်ယူဝါမြက်ကျက်မွေးအုံရွက်အုံလက်ဖိုင်ဘာအမြင်အဲ့ဒါတွေကနေအသုံးဆောင်ပစ္စည်းထုတ်တဲ့လုပ်ငန်းမိုင်းငိုင်စက်ကူလက်မှုလုပ်ငန်းရွန်းထည်လုပ်ငန်းထိုင်းအမှုပညာဒူရီယာတွေထုတ်တဲ့လုပ်ငန်းချီသေးလက်သေးလုပ်ငန်းရွှေတဲငွေတဲလုပ်ငန်းကြီးတဲ့လုပ်ငန်း၊ထိုင်းအယုတ်လုပ်ငန်း၊ဖုံးကြီးအလှခံတပိတ်လုပ်ငန်း၊ပိုးထည်လက်ရည်လုပ်ငန်း၊ဗုဒ္ဓရုပ်ပွားတော်လုပ်ငန်း၊အထည်ဆက်ကူရိုးနဲ့လုပ်တဲ့ထီးလုပ်ငန်း၊နိုင်ငံတကာကုန်သွယ်မှုနဲ့ရင်းနှီးမြှုပ်နှံမှုကလွဲပြီးတခြားအကျိုးဆောင်လုပ်ငန်း၊ထိုင်းအနှိတ်ခမ်းလုပ်ငန်း၊လက်နက် secret လိတ်တဲ့လုပ်ငန်း၊ဧည့်လမ်းညွန်နဲ့ဧည့်သည်အကျိုးဆောင်လုပ်ငန်းမူရစီဝါနဲ့ခိုးယူထားတဲ့ပစ္စည်းတွေရောင်းချတဲ့လုပ်ငန်းထိုင်းစက်ကောင်ဇက်ရုပ်တွေကိုရေးသားထုတ်ဝေတဲ့လုပ်ငန်းလက်နဲ့ပိုးချီထုတ်လုပ်တဲ့လုပ်ငန်းလုပ်ငန်းတစ်ခုလုံးအတွက်ဥဆောင်ညွှန်ကြားစီစဉ်မှုလုပ်ငန်းထိုင်းနိုင်ငံရဲ့ဥပဒေနဲ့တရားရေးဆိုင်ရာလုပ်ငန်းစတဲ့လုပ်ငန်း28မျိုးကိုနိုင်ငံသားရွှေပြောင်းအလုပ်သမားတွေလုပ်ခွင့်မရှိဘူးဆိုပြီးတရားဥပဒေနဲ့တင်းတင်းကြပ်ကြပ်ကတ်တတ်ထားတာပါဒီလိုလုပ်ငန်းတွေလုပ်ကိုင်းနေတာကိုတက်ဆိုင်ရန်ကဖမ်းမိခဲ့ရင်တော့အလုပ်သမားတွေအဖို့ထိုင်းနိုင်ငံမှာအလုပ်လုပ်ပိုင်ခွင့်ပိတ်ပင်ခံရတာ၊မူရင်းနိုင်ငံပြန်ပို့ခံရတာ၊ပြစ်ဒဏ်နဲ့တန်ငွေဆောင်ရတာတွေပြုလုပ်ခံရပြီးအလုပ်ရှင်တွေဘက်မှလည်းပြစ်ဒဏ်ခံရတာ၊တန်ငွေပေးဆောင်ရတာ၊နိုင်ငံသားအလုပ်သမားငှားယူခွင့်ပိတ်ပင်ခံရတာတွေကြုံတွေ့ကြရမှာဖြစ်ပါတယ်ရှင်
VOA ရဲ့တနင်္ဂနွေနေ့မနေ့ပတ်အတန်လွင့်စီစဉ်တကောဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ဆက်လက်ထုတ်လွှင့်နေတာပါ။တော်တာရှင်နေအနေနဲ့ VOA ကိုစာရေးသားဆက်သွယ်လို့ရဆိုရင်တော့ burmese@voanews.com email ကနေတဆင့်စာရေးသားနိုင်ပါတယ်။အခုတော့သတင်းအချင်းချုပ်တွေကိုတင်ပြပေးပါအောင်မယ်။မြန်မာပဋိပက္ခမှာဂျာဝင်ဆောင်ရွက်ပေးဖို့အမေရိကန်နဲ့တရုတ်ကတောင်းဆိုလို့ဝင်ရောက်ကူညီတာလို့ထိုင်းဝန်ကြီးချုပ်တရတာသဝရှင်က French 24ရုပ်သံနဲ့တွေ့ဆုံမင်းမြန်ကမ်းမှာပြောဆိုလိုက်ပါတယ်။မတ်လ29ရက်နေ့တုန်းကလည်းအိန္ဒိချင်းမြန်မာနိုင်ငံကပဋိပက္ခဟာပြည်တွင်းစစ်လုံးလုံးမဟုတ်သေးဘူးလို့လည်းရှော့ချသုံးသပ်သွားပါတယ်။ရခိုင်တပ်တော် AA နဲ့တိုက်ပွဲတွေကြောင့်မြန်မာစစ်ကောင်စီတပ်သား3ဦးဟာမတ်လ30ရက်နေ့စနေနေ့မနေ့ပိုင်းကဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးလာခဲ့ပြီးသူတို့ကိုဘန်တာပန်ခရိုင်နိုင်ကွန်ချရီအရမှလက်နက်ဖြုတ်သိမ်းပြီးခိုလုံွေပြုတ်ထားတယ်လို့ဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကကုကပီဒေတာဆိုင်ရာသတင်းတွေကဖော်ပြပါတယ်။အစ္စရေးကိုဒေါ်လာဘီလီယံနဲ့ချီတက်မှုရှိတဲ့ဘုံတွေတိုက်လေရင်တွေပေးဖို့ပြီးခဲ့တဲ့ရက်ပိုင်းကပဲအမေရိကန်ကခွင့်ပြုလိုက်တယ်လို့ရိုက်တာသတင်းမှာစနေနေ့ကဖော်ပြပါတယ်။အစ္စရေးရဲ့တိုက်ခိုက်မှုတွေကြောင့်ဂါဇာမှာအိုးအိမ်ဆုံးခွာထွက်ပြေးနေရသူပါလက်စတိုင်းတပ်သားကျော်ခိုလုံနေတဲ့အီဂျစ်နယ်ဇာကရာဖာကိုအစ္စရေးကမြေပြင်ထိုးစစ်ဆင်မှာကိုအမေရိကန်အစိုးရကစိုးရိမ်နေချိန်မှာပဲအခုလိုလက်နက်တွေထောက်ပံ့တဲ့သတင်းထွက်ပေါ်လာတာဖြစ်ပါတယ်။သတင်းချင်းချုပ်တွေကတော့ဒီလောက်ပါပဲခင်ဗျာ။ဒီကနေ့ အတန်းလွင့်အစည်းအဝေးကိုထုတ်လုပ်နိုင်ဖို့တာဝန်ယူခဲ့သူတွေထဲမှာတော့အစည်းအဝေးထုတ်လုပ်ရင်းမှုကကိုညာဝင်းအောင်ဖြစ်ပါတယ်။ရုပ်သံအင်ဂျင်နီယာကတော့ James Smith ဖြစ်ပါတယ်။ကျွန်တော်ကတော့အစည်းအဝေးမှုဖြစ်တာဝန်ယူခဲ့သူဇော်မိုးကျော်ဖြစ်ပါတယ်။ဒီကနေ့တင်းငွေနေနေမနေ့ပတ်အတန်းလွင့်အစည်းအဝေးလည်းဒီမှာတင်မဲ့ပြီးဆုံးပြီဖြစ်ပါတယ်။ VOA ကိုကြည့်ရှုနားတော်တာဆင်တဲ့အတွက်ကျေးဇူးများပြီးတင်ပါတယ်။သောတာရှင်မြန်မာပြည်သူပေါင်းလဲဘေးရန်တွေကင်းဝေးကြပါစေ။